to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည့်စုံနေမနဲ့ခင်ဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ28ရက်တောက်ကြနေမနဲ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနူမီတာ3040 48တို့ကနေတိုက်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနဲ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ။
ကျွန်တော်အောင်လင်းဦးပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့တရုတ်နိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေဟာကမ္ဘာတဝန်းနိုင်ငံတွေအတွက်အကြီးအမားဆုံးအန္တရာယ်ဖြစ်လာနေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးပါတယ်။မြန်မာနိုင်ငံမှာလူ့ခွင့်ရေးအခြေအနေတွေတိုးတက်အောင်လုပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှကော်မရှင်နာမင်းကြီးကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုယ်စားဝန်လိုက်တဲ့သူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ ICJ နိုင်ငံတကာတရားရုံးမှာမော်လ်ဒိုက်ဖ်နိုင်ငံကမြန်မာနိုင်ငံကိုကြားပြတ်အမှုတင်သွင်းမဲ့အရေးနဲ့ပတ်သက်ပြီး
procedurally it's not terribly problematic and also it doesn't make a big difference in the case that there's more than one country
ပမောက်ခါ Timothy Waters နဲ့ဆက်သွယ်မေးမြန်းချက်ကိုသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ကမ္ဘာရာသီဥတုဖောက်ပြန်မှုဆိုးကျိုးကိုမြန်မာနိုင်ငံမှာဘယ်လိုခံစားနေရပါပြီလဲမြန်မာနိုင်ငံဟန်ရဲ့ကွန်းသီးကုန်တွေရဲ့အခက်အခဲတွေကိုလည်းတင်ပြပေးဖို့ရှိပါတယ်အခုရင်ဆုံးတော့တောက်ကြနေမနဲ့ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလှိုင်တို့ပြောပြပေးပါအောင်ဗျာ
တရုတ်နိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေဟာကမ္ဘာတဝန်းနိုင်ငံတွေအတွက်အကြီးအမားဆုံးအန္တရာယ်ဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်
။ It's what happening in the rest of the world that's now our greatest concern.
ကမ္ဘာပေါ်တခြားနေရာတွေမှာကြုံနေရတဲ့အခြေအနေဟာအခုခါမှာအလုံးအတွက်စိုးရိမ်စရာအကောင်းဆုံးကိစ္စဖြစ်တဲ့ကြောင်း WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ။တရုတ်နိုင်ငံမှာကူးစက်မှုနှုန်းကျဆင်းလာနေပေမဲ့တခြားနိုင်ငံတွေမှာကူးစက်မှုအသစ်တွေထပ်မံတွေ့ရှိနေရတဲ့အတွက်ကမ္ဘာခေါင်းဆောင်တွေပြက်ပြက်သားသားဆုံးဖြတ်ကြဖို့လိုပြီလို့လည်း WHO ကြီးကသတိပေးထားပါတယ်။ဒီနိုင်ငံမှာပြည်ရနေ့ဒီဇင်ဘာလနှောင်းပိုင်းကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအခုဆိုရင်နိုင်ငံပေါင်း40ကျော်အထိပြန့်နှံ့ခဲ့ပြီးကူးစက်ခံရသူ 12,000 ကျော်အထိရှိနေတဲ့အတွက်ကာကွယ်နိုင်မယ့်နည်းလမ်းတွေကိုကမ္ဘာတဝန်းကကျန်းမာရေးတာဝန်ရှိသူတွေရှာဖွေနေကြတာပါအမေရိကန်ပြည်သူကတော့တရုတ်နိုင်ငံပြင်ပမှာကူးစက်မှုအများဆုံးဖြစ်နေတဲ့တောင်ကိုရီးယားနိုင်ငံနဲ့ပူးတွဲစည်းလေးချင်းမဲ့အစီအစဉ်ကိုဖျက်လိုက်သလိုအမေရိကန်နိုင်ငံသားတွေခီးမသွားဖို့လည်းတတိပေးထားပါတယ်။တောင်ကိုရီးယားနိုင်ငံမှာကူးစက်သူ905ယောက်ထပ်မံတွေ့ရှိတဲ့အကြောင်းကြာသပတေးနေ့မှာပဲကျန်းမာရေးရရှိအတည်ပြုလိုက်တဲ့အတွက်အခုဆိုရင်ကူးစက်သူစုစုပေါင်း1966ယောက်အထိရှိနေပါပြီ။ဂျပန်နိုင်ငံမှာလည်းစာသင်ကျောင်းတွေကိုသတင်းပတ်တော်ကြောင်းပိတ်ထားဖို့ဝန်ကြီးချုပ်ရှင်ဆိုအဘေးကကြာသပတေးနေ့မှာပဲကြေညာထားပါတယ်
။အမေရိကန်ဒုသမတမိုက်ပန်စကနိုင်ငံတကာကျန်းမာရေးဆိုင်ရာကျွမ်းကျင်သူဒက်ဗီဘတ်စ်ကိုအမေရိကန်ရဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းမှာပူးပေါင်းဆောင်ရွက်မှုအဖြစ်ခန့်အပ်တာဝန်ပေးလိုက်ပါတယ်။ဒါဟာဒီရောဂါပိုးတန်းပြည်တွင်ကူးစက်ပြန့်နှံ့မှာကိုဟန်တားနိုင်ရေးအမေရိကန်အစိုးရရဲ့ဆောင်ရွက်မှုတွေမှာကျွမ်းကျင်သူတွေပါဝင်လာနိုင်အောင်လှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။ဆရာဝန်တူလည်းဖြစ်တဲ့ Bucks ဟာလက်ရှိမှာအမေရိကန်နိုင်ငံရဲ့ဌာနရဲ့ကမ္ဘာလုံးဆိုင်ရာ HIV AIDS ရောဂါတိုက်ဖျက်ရေးဆိုင်ရာတာမကြီးအဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်ပါတယ်။ Corona Virus တိုက်ဖျက်ရေးအမေရိကန်အစိုးရရဲ့လုပ်ငန်းစဉ်တွေကိုဥဆောင်ကြီးကြပ်ဖို့ဗိုလ်ထုနဲ့မှာသမ္မတဒေါ်နယ်ထရမ့်ရဲ့တာဝန်ပေးခန့်အချင်းခံရသူဒုသမ္မတမိုက်ပန်စတန်ဒက်ဗီဘတ်ကတိုက်ရိုက်သတင်းပေးပို့ရမှာဖြစ်တယ်လို့ Corona Virus တိုက်ဖျက်ရေးလုပ်ငန်းအဖွဲ့ကိုဥဆောင်တဲ့ကျမရင်းနဲ့လူမှုဖွံ့ဖြိုးရေးဝန်ကြီး Alex Azar နဲ့လက်တွဲလှုပ်ဆောင်ရမှာဖြစ်ပါတယ်။ Bucks အစိုးရဝန်ထမ်းအဖြစ်ကာလရှည်ကြာတာဝန်ထမ်းဆောင်လာသူတူဦးဖြစ်ပြီးသူ့ကို AIDS တိုက်ဖျက်ရေးဌာနအကြီးအကဲဖြစ်သမ္မတ Trump ရဲ့နိုင်ငံရေးရန်သူသမ္မတဟောင်း Barack Obama ကခန့်အပ်တာဝန်ပေးခဲ့တာပါ။အမေရိကန်နိုင်ငံအတွင်း Corona Virus ကူးစက်လာမလားဆိုတာနဲ့ဘယ်တော့ကူးစက်လာမလဲဆိုတာသိကြသလောက်ရှိနေကြောင်းကျမရင်းအရာရှိတွေကပြောဆိုနေတဲ့ကြားကပဲဒီ virus နဲ့ပတ်သက်လို့စိုးရိမ်စရာမရှိကြောင်းသမ္မတ Trump ကပြောဆိုပြီးနောက်တနေ့မှာ Debbie Bucks ကိုအခုလိုခန့်အပ်တာဝန်ပေးလိုက်တာပ
ါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့အတွက်နိုင်ငံကကုန်သွယ်ရေးနဲ့ကုန်ထုတ်လုပ်မှုလုပ်ငန်းတွေအပေါ်ရိုက်ခတ်လာမှာကိုစိုးရိမ်မှုတွေနဲ့တူကမ္ဘာတဝန်း stock ဈေးတွေစာရင်းချိုးလောက်အောင်ကျဆင်းနေပါတယ်အမေရိကန်ပြည်ထောင်စုကဒေါ်ဂျွန်စ် Industrial Average ဆိုရင်လဲ1192မှတ်ထိကျဆင်းခဲ့တဲ့အတွက်တရက်အတွင်းအများဆုံးကျဆင်းမှုဖြစ်နေသမိုင်းဝင်ဖြစ်သွားပါတယ်ဒါဆိုရင်နယူးယောက်ဈေးကွက်မှာတရက်ထက်နဲ့400ခန့်တော့ကျဆင်းခဲ့တာလည်းဖြစ်ပါတယ်ကမ္ဘာဈေးကွက်မှာလည်း ၄ရက်စတိုက်ဆိုသလိုစတော့ဈေးတွေချဆင်းနေရမှာဥရောပဈေးကွက်မှာ300ခန်းနှုန်းကျော်ချဆင်းခဲ့လို့နယူးယောက်ဈေးကွက်မှာလည်း200ခန်းနှုန်းကျော်ချဆင်းခဲ့တာပါ။ကြာသပတေးကအာရှဈေးကွက်မှာလည်းအထက်ကျရင်းနဲ့ကျုံခဲ့ရပါတယ်။အမေရိကန်ပြည်သူက S&P 500အစုရှယ်ယာတွေဆိုရင်လည်းတစ်ပတ်တွင်း100ခန်းနှုန်းချဆင်းခဲ့ပြီးဒေါ်ဂျွန်စ်အညွန့်ကိန်းကလည်း700ခန်းနှုန်းနီးပါးချဆင်းခဲ့တာပါ။အထက်ကအမေရိကန်စတော့နှစ်ခုရဲ့ဈေးနှုန်းတွေကျဆင်းတာမကျဆင်းရင်တော့ဈေးတက်ခဲ့ပြီးတော့ဈေးကွက်သဘာဝအရပြန်ကျသွားတာလို့လည်းယူဆသူတွေရှိပါတယ်။အမေရိကန်မှာလက်တလောကိုရိုနာဗိုင်းရပ်စ်ကူးစက်သူအနည်းငယ်သာစစ်ဆေးတွေ့ရှိထားပေမဲ့ပြန့်နှံ့လာနိုင်တဲ့အနေအရှိကြောင်းလည်းကျန်းမာရေးအရာရှိတွေသတိပေးနေကြတာပါ။အမေရိကန်မှာကျန်းမာရေးအရာအနေအရှိတဲ့အခြေအနေနှေးပါနေစေဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ဗိုလ်ထုနေနောက်ပိုင်းကပြောဆိုလိုက်ပြီးနိုင်ပိုင်းအတွင်းမှာပဲအမေရိကန်ဆုရှေရဈေးကွက်တွေမှာဈေးတွေထက်ကျသွားတာလည်းဖြစ်ပါတယ်။သမ္မတအဖြစ်တာဝန်ယူစဉ်ကာလအတွင်းစတော့ဈေးကွက်တွေမှာတန်မိုးတွေတက်တဲ့အခါဂုဏ်ယူပြောဆိုလို့ရှိရတဲ့သမ္မတထရန့်ကဒီတစ်ပတ်ထဲဈေးတွေချတဲ့အချိန်မှာတော့ကိုရိုနာဗိုင်းရပ်စ်ကိုတစ်ပိုင်းလောက်သာအပြစ်ဖို့ခဲ့တာပါ။အမေရိကန်မှာလာမယ့်နိုဝင်ဘာလတဲ့ကျင်းပမဲ့သမ္မတယူကော့ပွဲမှာသူနဲ့ပြိုင်မဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းယူဘော့ကိုရင်းနှီးမြှုပ်နှံသူတွေစောင့်ကြည့်ကဲခတ်နေပြီးအဆုရှေရာတွေကိုမဝယ်တာလို့လည်းသမ္မတထရန့်ကပြောပါတယ်။ဒါပေမဲ့လည်းယူကော့ပွဲမှာနောက်တစ်ချိန်သူစားပြန်နိုင်ရမယ်ဆိုရင်စတော့ဈေးတွေပြန်တက်လာမှာဖြစ်တယ်ဆိုပြီးတော့လည်းသမ္မတထရန့်ကပြောဆိုထားတာဖြစ်ပါတယ်
။ကင်ညာနိုင်ငံနိုင်ရိုဘီမြို့ကဟိုတယ်ကိုအကြမ်းဖက်တိုက်ခိုက်မှုလုပ်နိုင်ကြောင်းအမေရိကန်ကကြောင်းသာသာပရိနေမှာတတိပြေပြောချလိုက်ပါတယ်။နဲရိုဘီကအထင်ကျဟိုတယ်ကြီးတွေကိုအကြမ်းဖက်သမားတွေတိုက်ခတ်ဖို့ကြံစည်နေကြောင်းနဲရိုဘီမြို့မှာရှိတဲ့အမေရိကန်တန်ယုံကပြောပါတယ်။ဟိုတယ်ရဲ့အမည်ကိုအမေရိကန်တန်ယုံကထုတ်ဖော်ပြောဆိုခြင်းမရှိသေးပေမဲ့အဲ့ဒီဟိုတယ်ဟာကမ္ဘာလေခီးတဲ့တွေစီးပွားရေးလုပ်ငန်းနဲ့ခီးသွားသူတွေအတဲများတဲ့ဟိုတယ်ဖြစ်မယ်လို့ပြောပါတယ်။ဟိုတယ်မှာတဲသူတွေအနေနဲ့မိမိပတ်ဝန်းကျင်ကိုသတိထားကြဖို့အရေးပေါ်ထွက်ပေါက်ကိုကြည့်ထားကြဖို့နဲ့ဒေတာတွင်သတင်းတွေကိုမျက်ခြင်မပြစောင့်ကြည့်ကြဖို့အမေရိကန်တန်ယုံကတိုက်တွန်းထားပါတယ်။အယ်ခီရာအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့အယ်ရှာဘတ်အဖွဲ့ဟာကင်ညာနိုင်ငံအတွင်းကြားဖက်တိုက်ခတ်မှုတွေကိုပြုလုပ်လေရှိပါတယ်။2013ခုနှစ်အတွင်းနိုင်ရိုဘီမြို့ကရှော့ပင်မောတစ်ခုကိုအယ်ရှာဘတ်အဖွဲ့က၄ရက်ကြာစီးနင်းခဲ့တာမှာလူ68ယောက်သေဆုံးခဲ့ပါတယ်။ဒါ့အပြင်ကင်ညာနိုင်ငံမြောက်ပိုင်းမှာရှိတဲ့ဂါရီဆာခရီယန်တက္ကသိုလ်ကိုအယ်ရှာဘတ်အဖွဲ့က2015ခုနှစ်တွင်ဝင်ရောက်တိုက်ခတ်ခဲ့တာမှာလူပေါင်း148ဦးသေဆုံးခဲ့ပါတယ်။ခေတ်သစ်ကင်ညာသမိုင်းမှာအဆိုးဝါးဆုံးတိုက်ခတ်မှုကတော့နိုင်ရိုဘီမြို့မှာရှိတဲ့အမေရိကန်တန်ယုံကိုအယ်ခေဒါအဖွဲ့က1998ခုနှစ်မှာပုံခွဲတိုက်ခိုက်ခဲ့တာပဲဖြစ်ပါတယ
်။ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 983ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ American တံမြန်မာဘာသာစီစဉ်ရဲ့တောက်ကြနေမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေပေါ်ပေါက်နေရတဲ့အခြေခံအကြောင်းရင်းတွေထဲမှာဒီမိုကရေစီအခြေခံတွေအားနည်းတာအဖြစ်ကျူးလွန်သူတွေအေးအေးယူမခံရဘဲကင်းလွတ်ခွင့်ရနေတာတရားဥပဒေစိုးမိုးရေးအားနည်းတာအရက်ဖက်ကကြီးကြပ်ခွင့်မရတာစတာတွေပုံမှန်အခြေခံတွေကြောင်းကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးကပြောလိုက်ပါတယ်။ရာဇဝတ်လောက်ကျင့်သုံးခဲ့တဲ့အစိုးရတွေရဲ့မူဝါဒတွေဥပဒေတွေကလည်းဘာသာရေးလူမျိုးရေးခွဲခြားမှုတွေကိုအားပေးရရောက်နေတဲ့အကြောင်းပြောဆိုခဲ့တာပါ။
They have contributed to and perpetuated violence, extreme poverty, exploitation, and dispossession.
ဒီမူဝါဒတွေကကျန်းဖက်မှုတွေကျူးလွန်ခံရအောင်အလွန်အမင်းဆင်းရဲမွဲတရားခေါင်းပုံဖြတ်ခံရအောင်ပိုင်ဆိုင်ခွင့်မရှိအောင်အားပေးရရောက်နေတဲ့အကြောင်းဂျာတာဘရင်းနီကကုလသမဂ္ဂလူခွင့်ရေးကောင်စီမှကော်မရှင်နာမင်းကြီးမီရှဲဘက်ရှလကပြောဆိုလိုက်တာပါ။သူတို့ဖြင့်1982ခုနှစ်နိုင်ငံသားဥပဒေကြောင့်ရိုဟင်ဂျာတွေနဲ့တခြားမွတ်စလင်တွေအတွက်နိုင်ငံမဲ့တွေလိုအဖြစ်မျိုးကြုံနေရတယ်လို့လည်းပြောဆိုသွားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေဖြစ်ရတဲ့အကြောင်းရင်းကပေါင်းစုံရှိနေပြီးကာလကြာရှည်တည်ရှိနေတဲ့ပြဿနာကိုဖြေရှင်းဖို့တမိုင်းနောက်ကျောင်းနိုင်ငံရေးစီးပွားရေးနဲ့လူမှုရေးပဲပေါင်းစုံကိုနားလည်ဖို့လိုတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။လူခွင့်ရေးချိုးဖောက်မှုပြဿနာကိုဖြေရှင်းဖို့မြန်မာစုအနေနဲ့အားလုံးကိုစုစည်းပြီးဖြေရှင်းနိုင်မဲ့တမိုင်းဝင်အခွင့်အလမ်းတရရှိနေတဲ့အကြောင်းလည်းပြောဆိုသွားပါတယ်။မြန်မာဆွေကတော့ရွန်ဂျာဆိုတဲ့အတုံးတော့ကိုတရားဝင်လက်မခံလို့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်အရေးယူရတယ်ရှိတဲ့အကြောင်းလဲတုံ့ပြန်ထားတာပါ
မြန်မာနိုင်ငံအတွင်းလူမှုဖွံ့ဖြိုးရေးစီမံကိန်းတွေကူညီပေးမယ့်သဘောတူညီချက်အပါအဝင်အိန္ဒိယနဲ့မြန်မာအကြားနားလည်မှုစာကြုံလွှာ၁၀ခုကိုကြာသပတေးနေ့ကလက်မှတ်ရေးထိုးလိုက်ကြပါတယ်။နိုင်ငံပူးတွဲထုတ်ပြန်လိုက်တဲ့သဘောတူညီချက်အရဧပြီလ9ရက်နေ့ကစလို့အိန္ဒိယနိုင်ငံမဏိပူရပြည်နယ်နဲ့မြန်မာနိုင်ငံမန္တလေးမြို့အကြားပုံမှန်ဘတ်စကားပြည့်စွဲဖို့သဘောတူလိုက်ကြပါတယ်။နှစ်ဖက်ဘတ်စကားကုမ္ပဏီတွေကလည်းသဘောတူလက်မှတ်ရေးထိုးပြီးဖြစ်တယ်လို့ဆိုပါတယ်။နိုင်ငံဆက်ဆံရေးမှာဆက်သွယ်ရေးဟာအဓိကကျတယ်ဆိုတာကိုနှစ်ဖက်စလုံးကအလေးထားပြောဆိုခဲ့ကြတာနဲ့အညီအိန္ဒိယကငွေကြေးဆိုင်လှုပ်ဆောင်နေတဲ့အခြေခံအဆောက်အအုံလုပ်ငန်းတွေအများဆုံးပြည့်မြောက်အောင်မြင်အောင်လှုပ်ဆောင်သွားမယ်လို့ဆိုပါတယ်။အိန္ဒိယနယ်စပ်တမူးမြို့နယ်မှာ Integrated Checkpoint လို့ခေါ်တဲ့ပတ်စုံစစ်ဆေးနိုင်တဲ့နယ်စပ်ကိတ်ကိုလည်းအိန္ဒိယအစိုးရရဲ့အကူအညီနဲ့တည်ဆောက်နေပြီးမကြခင်မှာဖွင့်နိုင်မယ်လို့ဆိုပါတယ်။နိုင်ငံအကြားကပြည်သူတွေနယ်စပ်ကိုအလွယ်တကူဖြတ်ကျော်သွားလာနိုင်ရေးအတွက်ကုန်းချောင်းဖြတ်တန်းသွားလာရေးဆိုင်ရာသဘောတူညီချက်ကို2008ခုနှစ်မှာလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။နောက်ထပ်နယ်စပ်ကိတ်တစ်ခုဖြစ်တဲ့အိန္ဒိယဘက်ကမီဇိုရမ်ပြည်နယ်ရီခေါ်သားနဲ့ဇိုးခေါ်သားမှာလည်းနိုင်ငံပြည်သူတွေအလွယ်တကူဖြတ်တန်းသွားလာလို့ရနိုင်အောင်စီစဉ်ပေးထားတယ်လို့ဆိုပါတယ်။ဒါ့အပြင်နယ်စပ်ဒေသဖွံ့ဖြိုးရေးအစီအစဉ်အရချင်းပြည်နယ်နဲ့နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာဖွံ့ဖြိုးရေးစီမံကိန်းတွေအကောင့်ထဲပေါနေတာမှာစာတင်ကြောင်းတွေ၊ကျမရေးဆောင်ရွက်မှုဌာနတွေနဲ့တရားတွေတိစောက်ပေးခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။နိုင်ငံတကာရေးရာကိစ္စတွေမှာဥပဒေကြောင်းအရအပြန်အလှန်အကူအညီပေးရေးတရားခံလွှဲပြောင်းရေးသဘောတူညီချက်စတဲ့ကိစ္စရာတွေကိုလည်းဆက်လက်ညှိနှိုင်းဆောင်ရွက်သွားကြဖို့နောက်မြန်မာနိုင်ငံမှာတန်တမာသင်တန်းကျောင်းဖွင့်ရေးအိန္ဒိယကအကူအညီပေးမဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဖေဖော်ဝါရီ28ရက်ဒီကနေ့မှာတော့တမရအိုးဝင်းမြင့်နဲ့ဇနီးဒေါ်ချိုချိုတို့ဟာဗုဒ္ဓဂါရကိုခီးဆက်မှာဖြစ်ပါတယ်။
မြန်မာနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံမြောက်ပိုင်းချင်းရင်းခရိုင်တွင်ရေကန်တစ်ခုမှမွေးစေဝါမောင်ကိုသူတွေလို့တန်တရားရှိသူတွေရဲ့အလောင်း9လောင်းကိုစာသာပြင်းတွေကတွေ့ရှိတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။တိစုံသူတွေဟာတင်းလာနေတုန်းကထိုင်းလူငယ်ရေးတပ်ဖွဲ့တွေနဲ့ပစ်ခတ်မှုဖြစ်ချိန်မှာတိစုံသူတွေဖြစ်နေတဲ့အကြောင်းလဲမဲဆန်ရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။ပစ်ခတ်မှုဖြစ်တဲ့နေရာနဲ့မန်ဝဲလောက်ကရေကန်ပေါ်မှာမက်သက်ဖက်တမင်းစစ်ကြောဆွေးရည်နဲ့အိုက်စ်မူးယစ်စေဝါတွေထည့်ထားတဲ့အိတ်20တိကိုရှာဖွေတွေ့ရှိတဲ့အကြောင်းလဲရဲတပ်ဖွဲ့ကပြောပါတယ်။ဖန်စီရမီရဲ့မွေးစေဝါတွေဟာကာလတန်ဖိုးထိုင်းပတ်ငွေ2သန်းအမေရိကန်ဒေါ်လာ6,300လောက်ရှိနေတယ်လို့လည်းခန့်မှန်းထားပါတယ်။ဒီဆုံးသူတွေဟာထိုင်းစစ်တပ်နဲ့ပြစ်ခတ်မှုဖြစ်ချိန်မှာရေကန်ကိုဖျက်ကူးဖို့ပြေးဖို့ကြိုးစားရင်းနဲ့ရင်းနှီးတည်ဆုံးတာဖြစ်နေတယ်လို့လည်းရဲတပ်ဖွဲ့ကယူဆထားတာပါ။အလောင်းတွေကိုတော့ရဲတပ်ဖွဲ့ကရင်ခွဲစစ်စစ်နေပါတယ်။မြန်မာနိုင်ငံဘက်ကမွေးစီဝါမောင်ခိုသမားတွေဖျက်ဆီးလိရှိတဲ့ဒီနေ့အမြင်မှာမကြာခဏဆိုသလိုလူညိုရေးတပ်ဖွဲ့အနေနဲ့ထိတ်တဲရင်ဆိုင်တိုးလေးလည်းရှိတာပါတယ်
။အိန္ဒိယနိုင်ငံမြို့တော်နယူးဒယ်လီကဟိန္ဒူနဲ့မွတ်စလင်တွေကြားအထူးကုန်းဖြစ်နေတဲ့ဒေသတွေမှာကြာသပတေးနေ့ကလူညိုရေးတပ်ဖွဲ့တွေကိုချထားလိုက်ပါတယ်။ဒီအဒီကယုံကြောင့်အနည်းဆုံးလူ32ဦးသေဆုံးခဲ့ပြီး200ကျော်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီကအခြေအနေတွေတည်ငြိမ်ရေးအတွက်မြစ်တာရခံပြီးနောက်တနေ့မှာပဲအထူးကယုံတွေထပ်မံမဖြစ်ပေါ်ရေးအတွက်ညူဒီလီမြို့မြောက်ပိုင်းဒေသတွေမှာလူညွန့်ရေးတပ်ဖွဲ့တွေကိုကင်းလက်ချထားခဲ့တာပါ။အစိုးရအနေနဲ့အကြမ်းဖက်မှုတွေရှော့ချရေးလုံလောက်စွာလုံဆောင်ခဲ့ခြင်းမရှိဘူးဆိုပြီးအတိုက်ခံပါတီခေါင်းဆောင်တွေကဝေဖန်ပြောဆိုလိုက်ပြီးပြည်ထောင်စုဝန်ကြီးအမစ်ချာအနေနဲ့သူလုပ်ရမယ့်တာဝန်တွေကိုကောက်မွန်စွာလုံဆောင်နိုင်ခြင်းမရှိတဲ့အတွက်ရာထူးကနှုတ်ထွက်ပေးဖို့အထက်ကအတိုက်ခံနိုင်ငံရေးပါတီဖြစ်တဲ့ကွန်ဂရက်စ်ပါတီကတောင်းဆိုလိုက်ပါတယ်။အိန္ဒိယ၊အာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်တို့ကအိန္ဒိယနိုင်ငံနဲ့ထွက်ပြေးလာကြတဲ့သူတွေကိုနိုင်ငံသားဖြစ်ခွင့်ရှောက်ခွင့်ပြုထားတဲ့ဥပဒေကိုကန့်ကွက်ပြီးဆန္ဒပြနေကြတဲ့လူတွေနဲ့အထူးကုန်းဖြစ်တာပါ။
Direct from Washington, the voice of America, VOA.
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလှိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းဆောင်မတွေကိုဇက်လိုက်သလိုထုံးလွှင့်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ကြားဖြတ်ဆောင်ရွက်ပေးဖို့ကမ္ဘီယာနိုင်ငံရဲ့အဆိုပြုချက်ကို ICJ နိုင်ငံတကာတရားရုံးကဆုံးဖြတ်ချက်ချထားပြီးဖြစ်တဲ့အတွက်မော်လ်ဒိုက်ဖ်နိုင်ငံကမကြာခင်မှာကြားဖြတ်အမှုတင်သွင်းမယ်လို့ပြောကြလိုက်ခြင်းကဒီအမှုကိုပြောင်းလဲသွားစီမှာမဟုတ်ကြောင်းအမေရိကန်ပြည်ထောင်စုအင်ဒီယားနာတက္ကသိုလ်ကနိုင်ငံတကာစစ်ရာဇဝမှုနဲ့ရာဇဝမှုများဆိုင်ရာပါမောက်ခတင်မတီဝေါ်တာစ်ကပြောကြလိုက်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလှိုင်ကပြောပြမှာပါ။
လူမျိုးရုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေကိုချိုးဖောက်တယ်ဆိုတော့ဂမ်ဘီယာနိုင်ငံရဲ့ဆွဲချက်ကိုထောက်ခံပြီး ICJ တရားရုံးမှာကြားပြအမှုတင်သွင်းမဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့53ကြိမ်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆီအိုဘက်မှမော်လ်ဒက်စ်နိုင်ငံသားရေးဝန်ကြီးအဗ်ဒူလာရှာဟစ်ကဖေဖော်ဝါရီလ25ရက်နေ့မှာတင်ပြခဲ့သလို OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်အဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့အညီရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုကျူးလွန်တဲ့လုပ်ရက်တွေအရေးယူနိုင်ဖို့ဆောင်ရွက်တာဖြစ်တယ်လို့မော်လ်ဒက်စ်နိုင်ငံရဲ့ဌာနကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပမောက္ခတင်မိုသီဝါဒါစ်ဟာအမေရိကန်ပြည်ထောင်စုအင်ဒီယားနာတက္ကသိုလ်မှာ နိုင်ငံတကာဆီယာဇဝမှုနဲ့ယာဇဝမှုတွေကိုတင် जा ပို့ချပေးနေသူတူဖြစ်တဲ့အပြင်ဆလစ်နစ်ကြာယူဂိုစလာဗီးယားဆီယာဇဝမှုမှာတရားလိုအကျိုးဆောင်အဖြစ်ပါဝင်ဆောင်ရွက်ခဲ့သူတူလည်းဖြစ်ပါတယ်။သူကလူမျိုးရုံးတပ်ဖြတ်မှုဟန်တာအေးဆိုင်ရာနိုင်ငံတကာသဘောတူညီချက်မှာလက်မှတ်ထိုးထားတဲ့နိုင်ငံတစ်ခုကတခြားအဖွဲ့ဝင်နိုင်ငံတစ်ခုကိုတရားစွဲဆိုပိုင်ခွင့်ရှိတယ်ဆိုပေမဲ့လည်းဂမ်ဘီယာနိုင်ငံကတင်သွင်းပြီးဖြစ်တဲ့ဆွဲချက်တင်တဲ့အလားတန်တူတဲ့ဆွဲချက်မျိုးမော်ဒက်စ်နိုင်ငံကတင်သွင်းမှာဖြစ်တဲ့အတွက်အခြေခံအဖြစ်ဒီအမှုဟာထူးခြားပြောင်းလဲတော့မှာမဟုတ်ဘူးလို့ပြောပါတယ
် Procedurally it's not terribly problematic and also it doesn't make a big difference in the case that there's more than one country it can matter in terms of
ICJ မှာဂမ်ဘီယာနိုင်ငံကတင်ထားတဲ့အမှုမှာမော်ဒက်စ်နိုင်ငံပါဝင်လာခြင်းဟာလုံထုံးလုံနေရပြဿနာမရှိပါဘူးဒီလိုအမှုမျိုးမှာနိုင်ငံတနိုင်ငံထက်မကပိုပြီးပါဝင်လာတာကလည်းကြီးမားတဲ့ထူးခြားပြောင်းလဲမှုမရှိပါဘူးဒါပေမဲ့အမှုကိုဘယ်လိုတည်ဆောက်မလဲဆိုတဲ့နေရာမှာတော့ထူးခြားချက်ရှိနိုင်ပါတယ်ထူးခြားမှုရှိနိုင်တာကတော့ ML Colony လို့နာမည်ကြီးနိုင်ငံတကာရှိနေတဲ့အုပ်ကိုငှားရလိုက်တဲ့အတွက်ဒီအမှုကိုပိုတိလာပိုစိတ်ဝင်စားလာမယ်စတဲ့ထူးခြားချက်တော့ရှိနိုင်ပါတယ်ဒါပေမဲ့တနိုင်ငံကနေနိုင်ငံဖြစ်လာတဲ့အတွက်အမှုပေါ်တိုက်ရိုက်အကျိုးသက်ရောက်မှုကတော့သိပ်ပြီးထူးခြားပြောင်းလဲသွားမယ်လို့ကျွန်တော်မထင်ပါဘူ
းဒါပေမဲ့ Maldives နိုင်ငံကအမှုကိုဘယ်လိုပုံစံနဲ့တင်သွင်းမလဲဆိုတာမသိရသေးဘူးလို့ဆိုပါရယ်တကယ်တော့ Maldives ကအခုလိုလှုပ်ဆောင်လာခြင်းဟာမြန်မာနိုင်ငံအပေါ်ကြားပြဆောင်ရွက်ချက်တွေပုံမချမှတ်နိုင်အောင်နိုင်ငံတကာရဲ့ထောက်ခံမှုတွေပုံမရရှိလာရေးမဟာမိတ်ဖွဲ့လှုပ်ဆောင်တာဖြစ်နိုင်ကြောင်းရှေ့နေအမောကလူနီကိုငားလိုက်ခြင်းဟာလည်းအဲ့ဒီသဘောကိုဥဆောင်နေကြောင်းပမောက္ခတင်မတီဝါဒက်စ်ကပြောပါရယ်ဒါပေမဲ့ ICJ ကမကြသေးခင်လပိုင်းနေအတွင်းကပဲဆုံးဖြတ်ချက်ချတာပြည်သားအမှုတစ်ခုကို Maldives နိုင်ငံကအလားတူဆွဲချက်တင်နေပဲထပ်မံတင်သွင်းတယ်လို့ဖြစ်မနေဘူးလားလို့မေးတဲ့အခါမှာတော့
Your question is a good one it does suggest that the claims are fundamentally redundant and it's as if more than one country had brought this
ခင်ဗျားမေးတာမှန်ပါတယ်သူတို့ရဲ့ဆွဲချက်တွေဟာထပ်တူလို့ဖြစ်နေပါတယ်နိုင်ငံတစ်ခုတည်းမကတဲ့နိုင်ငံတွေကအလားတူဆွဲချက်တွေကိုထပ်ခါတလဲလဲတင်တယ်လို့ဖြစ်နေတာကြောင့်ဒါရီအလုံးကိုအမှုတစ်ခုတည်းပဲဖြစ်လို့တရားဝင်ဘက်ကရှုမြင်မယ်ဆိုရင်လည်းရှုမြင်လို့ရနိုင်ပါတယ်
လိုပဲဖြစ်ဖြစ်ဂမ်ဘီယာနဲ့မြန်မာအကြားရင်ဆိုင်နေတဲ့အမှုကိုစီရင်ချက်ချနိုင်ဖို့ကိုကနှစ်ပေါင်းများစွာကြာနိုင်သေးတယ်လို့ပမောက္ခဝါဒက်စ်ကသုံးသပ်ပါတယ
် There is really no prospect that this will reach a decision for years
တန်ကြာတဲ့အထိဒီအမှုကိုတရားဥပဒေဆုံးဖြတ်ချက်ချနိုင်အောင်မထင်ပါဘူးအကောင်းဆုံးဥပမာတစ်ခုကိုပြောရမယ်ဆိုရင် ICJ ကကြားနာခဲ့တဲ့ယူဂိုစလာဗီးယားနိုင်ငံကဘော့စနီးယားနဲ့ဆာဗီးယားတို့အကြားကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာအမှုပဲဖြစ်ပါတယ်။အဲ့ဒီအမှုကိုဆုံးဖြတ်ချက်ချနိုင်ဖို့14နှစ်လောက်ကြာခဲ့ပါတယ်
။ ICJ အမှုတွေဟာပုံမှန်အဖြစ်လက်တလောဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့သက်ဆိုင်လေမရှိဘူးလို့ဆိုပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်တွေဟာရေတိုနဲ့ရေရှည်မတိုင်မီကာလတွေမှာကြားပြတ်ဆောင်ရွက်ချက်တွေချမှတ်ရေးနဲ့ပိုသက်ဆိုင်လေရှိတယ်လို့ပမောက္ခဝါဒက်စ်ကပြောပါတယ်။ဂမ်ဘီယာနဲ့မြန်မာအမှုအတွက်ကနအူးအယူခံဝင်ဖို့အချိန်ပေးထားတာဟာတနှစ်လောက်ဖြစ်နေတာကြောင့်အဲ့ဒီနောက်မှာနှစ်ဖက်အပြန်အလှန်ရှောက်လဲချက်တွေတင်ကြအောင်မှဖြစ်တဲ့အတွက်အားလုံးပြည့်စုံတဲ့အချိန်အထိဆိုနှစ်ပေါင်းများစွာကြာနိုင်တယ်လို့ပမောက္ခဝါဒက်စ်ကခံမှန်းပါတယ်အဲ့ဒါဒီနောက်မှာမှမော်ဒက်စ်ကတင်သွင်းမဲ့ကြားပြတ်အမှုကိုစဉ်းစားဖို့ဖြစ်နိုင်ခြေရှိတာကြောင့်တရားရုံးရဲ့လှုပ်ထုံးလုပ်နည်းအတိုင်းပုံမှန်သွားမယ်ဆိုရင်တောင်ကြာရက်လေးရှိတာကြောင့်တကယ်တော့မော်ဒက်စ်ရဲ့တင်ပြချက်တွေကိုကြားနာဖို့ဟာလည်းနှစ်အတော်ကြာနိုင်သေးတယ်လို့ပမောက္ခဝါဒက်စ်ကတုံ့တက်ပြောဆိုလိုက်ပါတယ်ခင်ဗျာ
မြန်မာရဲ့ ICJ အမှုကိစ္စအရေးကိုစော်ဝင်းလိုင်မေးမြန်းတင်ဆက်ခဲ့တာပါအခုတခါနောက်ထပ်အရေးကြီးတဲ့ပြဿနာတစ်ခုကိုလည်းတင်ပြခြင်းပါတယ်ရာသီဥတုဖောက်ပြန်မှုတန်ခံရနိုင်တဲ့နိုင်ငံအဖြစ်ကျွမ်းကျင်သူတွေသတိပေးထားတဲ့မြန်မာနိုင်ငံမှာအခုကိုပဲပတ်ဝန်းကျင်ပျက်စီးမှုတန်ကိုခံနေရပါပြီဘုကိုတိုင်းတရူးကြီးရွာမှာဆိုရင်လည်းရေတိုက်စားမှုကြောင့်ဒေသခံတွေရဲ့လူမှုဘဝမှာသာမကနောင်မျိုးဆက်အနာဂတ်တွေကိုထိခိုက်မဲ့အန်ဒီရီနဲ့ကြုံလာရပါတယ်ဒီအကြောင်း Riders သတင်းပေါ်ကိုအခြေခံပြီးတော့ကိုအောင်လွင်ဦးကတင်ပြမှာပ
ါစစ်တောင်းမြေကမ်ပီမှာရှိတဲ့တရားဥရောမကြသေးခင်နှစ်တကာဆက်လို့ရေတိုက်စားမှုနဲ့ကြုံနေရတဲ့အတွက်ဒေသခံတွေအခက်ကြုံနေရတာပါဒီချိန်ကရွာလယ်မှာရှိခဲ့တဲ့စာသင်ကျောင်းဟာဆိုရင်လေကဘာပြူတွေထဲပါသွားတဲ့အတွက်အခုခါကလေးတွေနိုင်နဲ့ချီပြီးတခြားမှာကျောင်းသွားတက်နေရတယ်လို့ဒေသခံကျောင်းဆရာဦးမျိုးမင်းသိန်းကပြောပါတယ
်ဟုတ်ကဲ့အခုနောက်ကျောင်းမှာတက်နေရတဲ့ပြူချနေတဲ့အုပ်နေရကျွန်တော်တို့2019ခုနှစ်ကစတင်ရတဲ့စတင်ကြောင်းကပြိုကျပစ္စည်းခွဲအခု2019ခုနှစ်မှာပြိုကျပစ္စည်းခဲ့တာအဲပင်လေဒီစစ်တောင်ကြီးတိုက်စားမှုကြောင့်ပြိုကျခဲ့တဲ့စတင်ကြောင်းစတင်ကြောင်းအုံမြစ်တွေ
ဒီတိုက်စားမှုကြောင့်အိုးရင်ဆောက်ဦးတွေလုပ်ငန်းတွေဆုံးရှုံးခဲ့ရသူတွေထဲမှာတော့ရွာလူကြီးဦးမြင့်ကြီးလည်းအပါအဝင်ဖြစ်ပါတယ
် ICY ကတော်တော်လေးကောင်းတယ်နေနေရမှာကျွန်တော်ဒီနားတဝိုက်မှာဆိုရင်ကျွန်တော်ဆက်လဲရတော့မှာ ဆက်လက်ကောင်းတယ်ဆက်လက်လဲရတဲ့ဆန်လက်ကောင်းတယ်အယူသိမိတော့အရာတွေအကုန်လုံးပင်လက်လာတဲ့ခါကျတော့ညီလို့မရအောင်အဲရောင်းပစ်လိုက်ရတယ်တို့တို့ဟာလည်းဒီမှာကြာကုန်တော့ပေါ့
ဒီတိုင်ဆမှုအနေကြောင့်တရားဥပဒေသားတွေအခုခါကန်းတဲ့လမ်းဝေးရဲ့နေရာကိုရွှေ့ပြောင်းခဲ့ရတာပါနေရာအစ်စ်မှာအသက်၄နှစ်ကနေ၁၄နှစ်ကြာကျောင်းသား၂၆ယောက်ကိုယာယီကျောင်းကျောင်းဖွင့်ပြီးအခြေခံဘာသာရပ်တွေကိုသင်ကြားပေးနေတဲ့ကျောင်းဆရာဦးမျိုးမင်းသိန်းကတော့ပဝင်ချင်းပြစီမှုကြောင့်ကလေးတွေနာကတ်ကိုပါထိခိုက်မှာစိုးရိမ်တယ်လို့ပြောပါတယ
်။တဘောအနေကြောင့်အဆောက်အဦတွေဖျက်ဆီးလိုက်တာမကဘဲနဲ့ကလေးတွေရဲ့အိမ်မက်တွေသူတို့ရဲ့ရှင်မန်းချက်တွေကိုဖျက်ဆီးရရောက်ရတယ်။အဲဒါကြောင့်မို့နောက်ရွာတာကျွန်တော်တို့အခုဒီစစ်တောင်မြေကောင်တဖူကဒေသလေးတွေကိုအဲ့လိုတဘောပေးအန်ဒီထပ်မကြရအောင်အဲဌာနဆိုင်ရာများအနေနဲ့ပြန်လဲလှုပ်ဆောင်ပေးဖို့အတွက်ကျွန်တော်အနေနဲ့ဆရာတောင်းအနေနဲ့မျှော်လင့်မိတယ်
လေဆပြေးဖို့အဓိကလောက်ကန်ကြတဲ့ဒေသမှာပင်လယ်ရေငန်ဝင်တဲ့အတွက်မြို့ဖလာလုပ်ငန်းတွေစားငါးမွေးမြူရေးပါဝင်တခြားလုပ်ငန်းတွေပြောင်းလုပ်လာကြရပါမယ်။အရင်လောက်တော့အဆင်မပြေကြပါဘူး။ရွာလူကြီးဦးမြင့်ချီကတော့ထိခိုက်ဆုံးရှုံးမှုတွေကြုံခဲ့ရတဲ့တရားဥပဒေသားတွေကိုယ့်ခြေတော့ပေါ်ကိုရရနိုင်မှုမျှော်လင့်နေတယ်လို့ဆိုပါတယ
်။အဲဒီကျွန်တော်ရွာရဲ့မျှော်လင့်ချက်ပေါ့နော်။ရွာသူရွာသားတွေနေနိုင်အောင်လဲကျွန်တော်ကရွာကိုလည်းအင်ဂျင်နေထိုင်အောင်လဲကျွန်တော်လုပ်နေစူးစမ်းနေတယ်။နောက်တစ်ခါသူတို့ရဲ့စားဝတ်နေရေးပြည့်လည်အောင်လဲကျွန်တော်ကဘလို့ဖန်တီးရမလဲကျွန်တော်စဉ်းစားနေရတိုင်မြင်ညတယ်အဲကျောင်းသားတွေရဲ့ပညာရေးအဲ့ဒါတွေလည်းကျွန်တော်ကောင်းမွန်ကျွန်တော်ဖြစ်လာအောင်တိုးတက်အောင်ဆိုနေကျွန်တော်လည်းတိုင်မြင်နေကြတယ
်ဒေသခံတွေကိုအကူအညီပေးနေတဲ့ဆွစ်ဇာလန်နိုင်ငံခြေဆိုင်မော်ဒမပင်လယ်ဝေးစီမံကိန်းကတော့ရေတိုက်ဆမ်းမှုကြောင့်လွန်ခဲ့တဲ့၄နှစ်တွင်ပျက်စီးခဲ့ရတဲ့ကြေးရွာပေါင်း၁၀ရွာလောက်ရှိတယ်လို့ပြောပါတယ်ရေတိုက်ဆမ်းမှုဟာသဘာဝပြဿနာတစ်ခုဆိုပေမဲ့ပင်လယ်ရေမြင့်တက်မှုရာသီဥတုတွေပေါက်ပြန်မှုတွေကြောင့်ချင်းတွေပိုဆိုးလာနေတာကြောင့်ရှစ်လာမဲ့နှစ်တွေအတွင်းကန်ရန်ဒေသကလူပေါင်း6000ကျော်ထိခိုက်နိုင်တယ်လို့လည်းကြမ်းကျင်သူတွေခန့်မှန်းထားတာပါ။ပြင်ထန်တဲ့ရာသီဥတုတန်းခံရနိုင်တဲ့ဒေသတွေမှာနေထိုင်နေသူအများစုပါဝင်မြန်မာနိုင်ငံဟာရာသီဥတုဖောက်ပြန်မှုတန်းခံရနိုင်တဲ့နိုင်ငံတစ်နိုင်ငံဖြစ်နေလေပတ်ဝန်းကျင်ရေးကြမ်းကျင်သူတွေသတိပေးထားပါတယ်ခင်ဗျာ
။ရာသီဥတုဖောက်ပြန်မှုကြောင့်ဆိုးကျိုးကျုံလာနေရတဲ့မြန်မာနိုင်ငံစစ်တောင်းကန်နဖူးဒေသတနေရာကအဖြစ်အပျက်တွေကိုနားဆင်ခဲ့ရတာပါ။တဘာဝဘဝဝင်ကျင်ကိုထိမ့်သိမ်းပေးနိုင်မဲ့အီအပြုမှုအကျင့်ကြံတွေကိုလည်းသောရရှင်နေအနေနဲ့ကိုယ်တိုင်တတ်နိုင်သလောက်ဝိုင်းလုပ်ပေးနိုင်ကြမယ်လို့ညွှန်လင်းပါတယ်ခင်ဗျာအခုတခါတော့ဒီနေဆက်ရောင်းဝယ်ရေးအခြေအနေကိုကြည့်ရအောင်ပါအိန္ဒိယနဲ့မြန်မာကြားကွန်းသီးကိုတရားဝင်ကုန်သွယ်ခွင့်ပေးထားပေမဲ့အိန္ဒိယဘက်ကကောက်တဲ့ခွန်နှုံးသားများလာတာကြောင့်ကုန်သည်တွေအနေနဲ့တရားမဝင်ကုန်သွယ်လမ်းကြောင်းကိုပဲအသုံးပြုလာနေကြပါတယ်ဒါကြောင့်ကုံလက်ကြံတွေစုပြုံပြီးတော့ကုံတွေတွေအခက်ကြုံနေရပါတယ် VOE သတင်းတော့ကိုဇော်ထက်ကမေးမြန်းတင်ပြထားပါတယ
်ချင်းပြည်နယ်ရီကော်ဒါနေဆက်ကုံတွေစကန်နဲ့အိန္ဒိယမီဇိုရန်ပြည်နယ်တရားဝင်ကုံတွေခွင့်ရထားရဲ့ကုံသီးကိုသူတို့ဆိုရကအခွန်တိုးမြှင့်လိုက်တာကြောင့်အိန္ဒိယကုံတွေတွေကတရားဝင်မော်ရယ်ယူတော့ပဲတရားမဝင်လမ်းကြောင်းကနေတင်သွင်းနေပါတယ်ဒါကြောင့်မြန်မာဘက်မှာကုံလက်ကြံများလာကြောင်းရီကော်ဒါတောင်ရှိသူတွေကပြောပါတယ်
ဟောဝါကွန်ပြတော့ပို့လို့မရဘူးပြတော့ဒီခက်ကနေဟိုကွန်တီလို့ဘာလို့စုပ်ပုံလာတော့အများကြီးရှိပါတယ်ကြားပြီ
းချင်းပြည်နယ်မြန်မာအိန္ဒိယနယ်စပ်ရီကော်ဒါမြို့နယ်ပြန်ကြားရေးဌာနတာဝန်ခံလာပတ်လောင်ပြောသွားတာဖြစ်ပါတယ်မြန်မာဘက်ကတင်ပို့တဲ့ကွန်သီးအပေါ်မီဇိုရန်အစိုးရကောက်ခံတဲ့အခွန်များတာကြောင့်အိန္ဒိယကုန်သည်တွေကဒီအခွန်ကိုမဆောင်နိုင်ကြပါဘူးဒါကြောင့်မြန်မာရီကော်ဒါဘက်ကကုန်သည်တွေနဲ့မီဇိုရန်ကုန်သည်တွေဟာတရားမဝင်နယ်စပ်လမ်းကြောင်း၄-၅ခုကနေနေစဉ်ကုန်သွယ်နေရပါတယ်
ဒီ20ရာဟိုပေါ့နှစ်နိုင်ငံနဲ့ဆက်ကွန်တွေရေးစာချုပ်ထဲမှာတော့ပါတယ်ဒါပေမဲ့ဒီရက်တက်ကသူတို့ရဲ့ဟိုပေါ့တရားဝင်အခွင့်ကောက်မဲ့ဟာကဟိုပေါ့ရာခိုင်နှုန်းက52ရာခိုင်နှုန်းဒီအဲ့လောက်လောက်ရှိတယ်ဒီပုံစံနဲ့ဆိုဘယ်နည်းနဲ့မှအဲ20ရာတွားလို့မရဘူ
းချင်းပြည်နယ်ဖလန်း KI ရီကော်ဒါအမှတ်1အုပ်ချုပ်ရေးမှူးခြံလျားနာပြောသွားတာဖြစ်ပါတယ်နေဆက်ကွန်တွေအခြေအနေပြန်ပြီးကောင်းမွန်လာအောင်အိန္ဒိယအစိုးရကအခွန်လျှော့ပေးတင်တယ်လို့သူကစက်ပြောပါတယ်
။ဒါအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်အစိုးရရဲ့အနေချက်လို့ပဲကျွန်တော်တို့သုံးသပ်တာပေါ့နော်။ဒီဥစ္စာကိုနှစ်နိုင်ငံနေဆက်ကွန်တွေစကမ်းဖွင့်ပြီးမှတော့ဒါရီကိုသွားလို့ရအောင်အခွန်ရခိုင်နှုန်းတွေဒါလျှော့ချဖို့ဒီပြည်နယ်အစိုးရနေပြီးတော့ဘ ਹੁ အစိုးရကိုသွားပြီးတော့ဒီနိုင်တိုင်းပြန်ဖို့သူတို့မှာတာဝန်ရှိတယ်လို့ကျွန်တော်တို့သိတာပေါ့နော်။
ရီကော်ဒါနေဆက်ကုံတွေစကန်းကနေကွန်သီးရဲ့ပြင်စကိုင်းရန်ကုန်မန္တလေးဘက်ကစိုက်ပျိုးရေးနဲ့ရေထွက်ကုန်တွေကိုအိန္ဒိယဘက်ကိုတင်ပို့နေပြီးအိန္ဒိယဘက်ကတော့ဓာတ်မြေဩဇာနဲ့စက်ပစ္စည်းတွေပြန်တင်ပို့ပါတယ်မြန်မာအိန္ဒိယကုန်သွယ်မှုပမာဏဟာမြန်မာစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနစည်းရင်းတွေအရဆိုရင်2018-2019ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာတန်း100ကျော်ရှိပါတယ်
မြန်မ မြန်မာသမားဦးဝင်းမြင့်အိန္ဒိယနိုင်ငံကိုကြစ်ကြီးရေခီတွားရောက်နေချိန်မှာပဲအခုလိုအိန္ဒိယမြန်မာနယ်စပ်ကကွန်ဒီကွန်ဒယ်ရီရဲ့အခက်အခဲကြီးထွားတဲ့နေကိုလည်းကြားနေရတာလည်းဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာဆောင်းပါးတွေကိုမူရင်းအားပုံမပြတ်တင်ပြခြင်းပါတယ်မြန်မာအိန္ဒိယ give better times a fighting chance ဆိုတဲ့ခေါင်းစဉ်နဲ့ Asia Times Magazine မှာမြန်မာရေးကြွမ်းကျင်သူဘတ်တေးလက်နာရဲ့ဆောင်းပါးကိုဖတ်ရပါတယ်ဖေဖော်ဝါရီ26ကနေ29ထိတွားရောက်တဲ့သမရဦးဝင်းမြင့်ရဲ့အိန္ဒိယနိုင်ငံခီးစဉ်ဟာတန်တမာမျက်နှာစာမှာတော့အိန္ဒိယနိုင်ငံတွေကြားပုံမှန်ထက်မပိုပါဘူးလို့စာရေးပါတယ်။ဒါပေမဲ့နှစ်နိုင်ငံနယ်စပ်ကသဘုံတွေကိစ္စကိုနှစ်ဖက်ပူးပေါင်းတိုက်ခတ်ရေးအတွက်အရေးကြီးနေချိန်မှာတွားရောက်တဲ့ခီးစဉ်ဖြစ်တယ်လို့တော့ဆိုပါတယ်။မြန်မာပိုင်နယ်ကိုအုံချပြီးအိန္ဒိယလုံခြုံရေးကိုတိုက်ခတ်ဖို့လုပ်နေတဲ့သဘုံအုပ်စုတွေကိုမြန်မာကရှင်းလင်းဖယ်ရှားဖို့ပြင်းပြတဲ့အာတီတာမရှိတာကြောင့်နှစ်နိုင်ငံကြားဆက်ဆံရေးဟာကလာကြရှိခုလိုခုလိုဖြစ်နေရတယ်လို့လည်းသူကရေးပါတယ်မြန်မာနိုင်ငံဟာတရုတ်ရဲ့စီးပွားရေးအင်အားနဲ့ဩဇာကိုနိုင်ငံအကျိုးအတွက်အသုံးချဖို့လှုံ့ဆော်မှုတွေရှိလာတာကြောင့်အိန္ဒိယကလည်းမကြသေးခင်ကမြန်မာနဲ့နယ်စပ်ကွန်တယ်ရေးတိုးမြင့်ပြီးထောက်ပံ့ကူညီမှုတွေလုပ်ခဲ့ပါတယ်မြန်မာနိုင်ငံတွင်းမှာကြီးထွားလာနေတဲ့တရုတ်ဩဇာကိုထိန်းချုပ်ဖို့မြန်မာစစ်တပ်ဟာစီရေးဆိုင်ရာမဟာမိတ်အသစ်ကိုရှာခဲ့ပါတယ်2019ဇန်နဝါရီလထဲမှာစခဲ့တဲ့အိန္ဒိယမြန်မာနိုင်ငံပူးပေါင်းရေးနှီးပြဟာတကြောက်လဲစကိုင်းတိုင်းမြောက်ပိုင်းနေဆက်ဒေသမှာရှိတဲ့နာဂသဘုံတွေကိုမြန်မာစစ်တပ်ကတိုက်ထုတ်ခဲ့တာကိုကြည့်နိုင်တယ်လို့ထောက်ပြပါတယ်။ဒါကိုကျေးဇူးတင်တဲ့အနေနဲ့အိန္ဒိယကလည်းမြန်မာနိုင်ငံကိုလက်နက်တွေထောက်ပံ့ရောင်းချပေးခဲ့ပါတယ်။တစ်ဖက်မှာအိန္ဒိယရဲ့ Access မူဝါဒကိုအရှိတောင်အခြားနိုင်ငံတွေနဲ့အိန္ဒိယကြားကုန်သွယ်ရေးတိုးမြင့်ပြီးနီးကပ်တဲ့ဆက်ဆံရေးတည်ထောင်သွားဖို့ဆိုတာကိုမြန်မာအစိုးရကထောက်ခံခဲ့ပါတယ်။အေအေရခိုင်လက်နက်ကန်အရေးကလည်းမြန်မာစစ်တပ်အတွက်ခေါင်းခဲစရာဖြစ်နေပြီးတခါတရံအိန္ဒိယရဲ့အကူအညီကိုလိုအပ်နေတာပါဒီကြားထဲမြန်မာစစ်တပ်တွေချင်းပြည်နယ်တွင်တိုးချဲ့တပ်ဆွဲလာတာကြောင့်ချင်းလူမျိုး 9,000 ကနေ 3,000 ကျားအိန္ဒိယရဲ့မီဇိုရမ်ဒေသကိုဒုက္ခသည်အဖြစ်ထွက်ပြေးခိုလုံကြပါတယ်ဒီလိုကိစ္စမျိုးကိုသမရဝင်းမြင့်ရဲ့ခီးစဉ်အတွင်းအိန္ဒိယခေါင်းဆောင်တွေနဲ့ဆွေးနွေးမယ်လို့မျှော်လင့်ရပေမဲ့အိန္ဒိယရဲ့ Access မူဝါဒကိုအဟံတားဖြစ်စေမဲ့နယ်စပ်သဘုံတွေကိစ္စကိုဘယ်တိုင်းဓာတ်ဒီဆွေးနွေးမယ်ဆိုတာမသိရသေးဘူးလို့ဆောင်းပါးရှင်ဗတ်တေးကရေးသားထားပါတယ်ခင်ဗျာကပလန်တရုတ်အချွေးထောင်ကျောက်မြန်မာစိုးရင်ဆိုတဲ့ခေါင်းစဉ်နဲ့ရန်ကူမာပရဆက်ရေးတဲ့ဆောင်းပါးကို asialight.com မှာဖတ်ရပါတယ်။ကမ္ဘာပေါ်မှာတရုတ်ဩဇာလွှမ်းမိုးမှုတိုးမြင့်လာတာဟာအထူးသဖြင့်အရှေ့တောင်အာရှမှာအာဏာပြအုပ်ချုပ်နေတဲ့အစိုးရတွေကိုကူညီထောက်ပံ့ပြီးတော့ဩဇာလွှမ်းမိုးဖို့ကြိုးစားနေတဲ့နေရာမှာမြန်မာနိုင်ငံဟာစံပြနမူနာတစ်ခုဖြစ်တယ်လို့ဆောင်းပါးအစမှာရေးပါတယ်။လိုခဲ့တဲ့၄နှစ်ကျော်ကစားပြီးမြန်မာနိုင်ငံမှာဒီမိုကရေစီပြည်ပြင်ပြောင်းလဲမှုတွေရှိလာခဲ့တယ်ဆိုပေမဲ့ရွေးကောက်ခံအစိုးရဟာရိုဟင်ဂျာပြည်ထနာကိုထိန်းချုပ်ဖို့တည်တာတဲ့လှုပ်ဆောင်မှုတစုံတရာမရှိသေးဘူးဆိုတာကဘာကသိလာရတယ်လို့ဆိုပါတယ်အကြောင်းကတော့အရှိတောင်အရှဒေသတဲ့ဒုတိယအကြီးဆုံးဖြစ်တဲ့မြန်မာနိုင်ငံမှာတရုတ်ရဲ့အားပေးမှုကြောင့်စစ်တပ်ကဆက်ပြီးအာဏာရှိနေတဲ့အတွက်ကြောင့်လို့ဆိုပါတယ်တရုတ်ဟာသူ့ရဲ့ BRI ခေါ်ကမ္ဘာလမ်းစီမံကိန်းအတွက်မြန်မာနိုင်ငံကိုအဓိကလှုပ်ဖော်ကိုင်မဲ့နိုင်ငံတစ်ခုအဖြစ်ရှုမြင်ထားပြီးစီးပွားရေးရင်းနှီးမြှုပ်နှံမှုတွေအများအများပြုလုပ်နေပါတယ်မြန်မာနိုင်ငံထဲမှာလမ်းမဆက်သွယ်ရေးအခြေခံအဆောက်အုံတွေတိစောက်ပေးခြင်းအဖြစ်မြန်မာနိုင်ငံကတဆင့်အိန္ဒိယသမုဒ္ဒရာတွေကိုကြီးစိုးနိုင်ရေးတရုတ်ကမျှော်မှန်းချက်ထားတယ်လို့ရေးထားပါတယ်။တကယ်တော့ကမ္ဘာလမ်းစီမံကိန်းဆိုတာဟာလည်းစီးပွားရေးနဲ့အခြေခံအဆောက်အုံချက်ထွင်ရေးဖြစ်လေဟန်လုပ်ပြထားပြီးတရုတ်ရဲ့လျှို့ဝှက်အစီအစဉ်ကတော့စီးရေးချက်ထွင်မှုသာဖြစ်တယ်လို့သုံးသပ်သူအများအပြားကမြင်တယ်လို့ဆိုပါတယ်။ဒါကြောင့်ဒီစီမံကိန်းကိုကနဦးလက်ခံခဲ့ကြတဲ့54နိုင်ငံအနက်လက်မခံပဲနှုတ်ထွက်သွားကြတဲ့နိုင်ငံတွေလည်းရှိလာပါတယ်မြန်မာနိုင်ငံရဲ့ပြည်ပကျွေးမီအမေရိကန်ဒေါ်လာ10ဘီလီယံရှိတဲ့နဲ့40ရာခိုင်နှုန်းဟာတရုတ်နိုင်ငံအပေါ်တင်ရှိနေတဲ့အကျွေးဖြစ်တဲ့အတွက်မြန်မာအစိုးရအနေနဲ့ဒီအကျွေးဝန်ထုတ်ဝန်ဘိုးကိုအမြန်ဆုံးရှင်းလင်းလျှော့ချဖို့2018မှာမူဝါဒချမှတ်သူတွေဆွေးနွေးညှိနှိုင်းခဲ့ကြပြီးကြောက်ဖြူရေနဲ့စိတ်ကန်းစီမံကိန်းကိုပမာဏလျှော့ချပြစ်ခဲ့တယ်လို့ရေးပါတယ်မြန်မာပြည်သူတွေအားလည်းတရုတ်ရဲ့စီမံကိန်းတွေကိုကန့်ကွက်ဆန္ဒပြမှုတွေရှိနေကြောင်းရေးသားထားပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19, 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပချင်းည 10:00 နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9083ညလိုင်းဒိုမီတာ48 kHz 6153ညအပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝယ်တွင်မှာတော့ဥအောင်ခင်းရဲ့မြမကြီးတုံးသက်ချက်နဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ပါကြောင့်ကျွန်တော်တို့ကစက်ကွန်တင်တဲ့ပတ်သက်တဲ့အလုပ်ဘာမှမလုပ်ဘူးလေကျွန်တော်တို့နားလေကြကြတော့ KAO ကိုရိတ်ခါပို့တာလို့လက်နဲ့ဝေပေးတာလို့အဲ့မျိုးတခုခုပေါ့နော်ကုညီပေးတူ
အမှုရင်ဆိုင်နေရတဲ့ကချင်ခရစ်ယာန်ဘာသာရေးဆရာတူရဲ့တုံ့ပြန်သံဖြစ်ပါတယ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပါစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ပုဂ္ဂလိကလုပ်ငန်းကဏ္ဍရှင်သန်ကြီးထွားလာရေးဟာအရေးကြီးပါတယ်ဒါပေမဲ့ဒီနေရာမှာလေမြမပြည်ဟာဒေသဆိုင်ရာမှာနောက်တန်းကလိုက်နေတဲ့အကြောင်းဥအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ
်မြမပြည်လိုနိုင်ငံမျိုးမှာစီးပွားရေးတည်ငြိမ်ပြီးသူဝန်ဆောင်မှုတွေလုပ်နိုင်မှုအတွက်နိုင်ငံပိုင်လုပ်ငန်းကဏ္ဍဟာအရေးကြီးတဲ့အခန်းကပါဝင်ပါတယ်ဒါပေမဲ့အလို့အကန့်တစ်သန်းလောက်သာနိုင်ငံပိုင်ကဏ္ဍမှာရှိပြီးပုဂ္ဂလိကလုပ်ငန်းကဏ္ဍမှာ33သန်းရှိနေတယ်လို့မကြာမီကထုတ်ပြန်တဲ့ကမ္ဘာ့ဘဏ်အုပ်စုရဲ့ပြည်ပကကြားကအသွင်ကူးပြောင်းမှုစာရမှာဖော်ပြထားပါတယ်။အလုံသမားဥယျာဉ်ရဲ့300ခန့်နှုန်းသာနိုင်ငံပိုင်လုပ်ငန်းမှာလုပ်တဲ့သဘောဖြစ်ပါတယ်။မြို့ပြမှာစုပုံနေကြတဲ့အလေးစားလုပ်ငန်းလေးတွေမှာလည်းပုဂ္ဂလိကကဏ္ဍမှာအများဆုံးဖြစ်နေပါတယ်။အလုံသမား9ယောက်တည်းမပူတဲ့ပုဂ္ဂလိကလုပ်ငန်းက82ရာခိုင်နှုန်းရှိပါတယ်။ဒီထဲမှာ2017စီးပွားရေးအတွင်းကူးပြောင်းတော့မှတည်ထောင်တဲ့လုပ်ငန်းက60ရာခိုင်နှုန်းလောက်ပါဝင်ပါတယ်။ပုဂ္ဂလိကလုပ်ငန်း3ပုံတစ်ပုံနဲ့အလုံသမားဥယျာဉ်တစ်ဝက်ဟာရန်ကုန်နဲ့မန္တလေးမှာအခြေချနေကြပါတယ်။ကြွားကျင်လုပ်စားတီထွင်ကျန်းစားမှုနဲ့ဈေးကွက်ရှိမယ်ဆိုရင်ပုဂ္ဂလိကလုပ်ငန်းတွေစုပြုံနေတဲ့အကျိုးကိုခံစားနိုင်ပါလေ။လက်တန်းနူးတဲ့လုပ်ငန်းလေးတွေရှင်သန်နိုင်မဲ့အခြေအနေကိုဖန်တီးပေးဖို့လိုအပ်တယ်လို့ဆိုပါတယ်။ရိုးရာကဏ္ဍမှာပုဂ္ဂလိကလုပ်ငန်းအများဆုံးဖြစ်ပါတယ
်။လုံသားဥယျာဉ်ရဲ့35ရာခိုင်နှုန်းဒါမှမဟုတ်8တန်းခွဲလောက်ဟာမီယိုဖလားလေယာလုပ်ငန်းလုပ်ကင်နေကြပါတယ်။လောကစားလေယာအလုသမားဥယျာဉ်ကလည်း4တန်းနီးပါးရှိပါတယ်။အသေးစားအလတ်စားလုပ်ငန်းတွေမှာအလုသမား2တန်းခွဲကျော်ရှိပြီးအင်အောင်စုလက်လီလုပ်ငန်းမှာအလုသမား6တန်းကျော်ရှိပါတယ်။အလုယုံစက်ယုံကြီးတွေမှာအလုသမား2တန်းနီးပါးရှိပါတယ်။မြမအလုသမား300ခန့်နှုန်းကိုသာအဆင့်မီလုပ်သားဒါမှမဟုတ်မန်နေဂျာလို့သတ်မှတ်နိုင်ပါတယ်။ကျန်တဲ့လုပ်သားတွေကိုကျွမ်းကျင်မှုနည်းတဲ့အခြေခံလုပ်ခစားအဖြစ်သတ်မှတ်ကြပါတယ်။လုပ်ခနေကြပေမဲ့ကုန်ထုတ်မှုစည်းမြန်မာတာကိုကြည့်ရင်လုံအားရဲ့ကုန်ထွက်နှုန်းနေကြတာကိုတွေ့နိုင်ပါတယ်။ဒေသဆိုင်ရာကုန်ထွက်နှုန်းအနည်းဆုံးဖြစ်တယ်လို့ဆိုပါတယ
်2018မှာအနည်းဆုံးလုပ်ခကိုတိုးမြင့်လိုက်တဲ့နောက်ပိုင်းအထည်ချုပ်လုပ်ငန်းမှာလည်းကုန်ထုတ်လုပ်မှုဈေးဟာမြင့်မားလာတဲ့အတွက်လုပ်ခအများဆုံးရတဲ့ကမ္ဘာအထည်ချုပ်လုပ်ငန်းတွေမှာပါဝင်လာပါတယ်ခြေလက်နဲ့ပြည်ပကဖြစ်ရာဒေသကအမျိုးသမီးတွေဟာလုပ်ခကောင်းအောင်မရကြပါဘူးလေယာဉ်လုပ်ငန်းမှာအမျိုးသမီးနေစားလုပ်ခဟာအမျိုးသားလုပ်ခရဲ့တဝက်လောက်သာရှိပါတယ်ကမ္ဘာကုန်သွယ်ရေးမှာမြန်မာလုပ်ငန်းတွေပါဝင်မှုအလွန်နည်းနေပါတယ်မြန်မာပုဂ္ဂလိကလုပ်ငန်း900ခန့်နှုန်းလောက်ကသာနိုင်ငံခြားပို့ကုန်လုပ်ငန်းမှာပါဝင်ပတ်သက်နေပါတယ်ပို့ကုန်လုပ်ငန်းမှာပါဝင်တဲ့ဒေသခံကုမ္ပဏီကမ္ဘောဒီးယားမှာ14000ခန့်နှုန်းဗီယက်နမ်မှာ18000ခန့်နှုန်းရှိပါတယ်အရှေ့အာရှဒေသမှာသွင်းကုန်ပစ္စည်း3ဆွဲသူ47000ခန့်နှုန်းလောက်ရှိပြီးပေမဲ့မြန်မာမှာ28000ခန့်နှုန်းသာရှိပါတယ်
မြန်မာပြည်မှာနိုင်ငံခြားပိုင်နဲ့နိုင်ငံခြားဖက်ဆက်ကုမ္ပဏီအနည်းငယ်ရှိပါတယ်။လုပ်ငန်းအလုံးရဲ့100%နှုန်းသာဖြစ်ပေမဲ့အ လုတ်ကင်ပေးနိုင်တဲ့နေရာမှာဒေသခံကုမ္ပဏီတွေထက်သာတယ်လို့ဆိုပါတယ်။ဆယ်နှစ်အောက်လုတ်သက်ရှိတဲ့လုပ်ငန်းတွေမှာအလုတ်သမား20ရာခိုင်နှုန်းကိုနိုင်ငံခြားပိုင်ကုမ္ပဏီတွေကအလုတ်ပေးထားတာတွေ့ရပါတယ်။နိုင်ငံခြားပိုင်လုပ်ငန်းတွေဟာလုတ်ခများများပေးနိုင်တယ်လို့ကုန်ထုတ်လုပ်မှုစွမ်းအင်လည်းမြင်မားပါတယ်။အရင်ကတော့နိုင်ငံခြားလုပ်ငန်းတွေဟာသဘာဝတရားစာတထုတ်ယူရေးနဲ့ဈေးကွက်ဖန်တီးရေးကိုသာစိတ်ဝင်စားခဲ့ကြပေမဲ့စီးပွားရေးတန်ခတ်မှုရုပ်သိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာကုန်ထုတ်လုပ်ငန်းနဲ့ခီးသွွားလုပ်ငန်းတွေမှာရင်းနှီးမြှုပ်နှံလာကြပါတယ်။ဒါကြောင့်ပုဂ္ဂလိကလုပ်ငန်းရှင်တန်ဖို့ပိုပြီးလိုအပ်လာပါတယ
်။အစိုးရရဲ့မြေယာပိုင်ဆိုင်မှုစနစ်ကြောင့်အဆက်အသွယ်မကောင်းတဲ့ပုဂ္ဂလိကလုပ်ငန်းမှာအခက်အခဲအများကြီးရှိပါလေ။တရားစစ်တာမှန်မှန်မရတာလေလုပ်ငန်းစွမ်းရည်ကိုကြာဆင်းစေပါလေ။ကြွန့်ကျင်လုပ်ကားရှားပါမှု၊သေယူပို့ဆောင်ကမြင့်မားမှု၊အခွန်ကိစ္စမရေရာမှု၊အကောက်ခွန်လုံထုတ်လုံနီးရှုပ်ခွေးမှုစတာတွေဟာပုဂ္ဂလိကလုပ်ငန်းကိုအကျအတည်းဖြစ်စေပါလေ။နိုင်ငံရေးအခြေအနေမရေမရာတာဖြစ်နေတာကိုလည်းပုဂ္ဂလိကလုပ်ငန်းတွေထည့်သွင်းစဉ်းစားကြပါလေ။နိုင်ငံရေးအခြေအနေမရေရာတာကြောင့်ငွေဖလဲနှုတ်မတည်ငြိမ်တာလို့လည်းမြင်ကြပါတယ်။စီမင်းဥပဒေတွေပြတ်ထပ်ပြီးလိုက်နာအောင်မလုပ်နိုင်တာဟာအစိုးရရဲ့အားနည်းချက်ဖြစ်ပါတယ်။ဒါကိုအခွင့်အောင်းယူပြီးဥပဒေမဲ့တင်သွင်းမှုနဲ့ထုတ်လုပ်မှုတွေလုပ်နေကြတာလို့ထောက်ပြပါတယ်။အခြေခံကြောကျင်မှုရှိတဲ့အလုပ်သမားမရနိုင်တာဟာပုဂ္ဂလိကလုပ်ငန်းအတွက်ဒုတိယအကြီးဆုံးပြဿနာဖြစ်ပါတယ်။အလုပ်သမားလောကမှာအရေးအသွေးမရှိဖြစ်နေတာဟာပညာရေးစနစ်နဲ့လည်းဆက်ဆိုင်တယ်လို့ကဘာပါအုပ်စုကတောက်ပြထားပါတယ်ခင်ဗျာ
။ကူအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ကိုနားဆင်ခဲ့ရတာပါ။စနေညတိုက်ရိုက်လေလံအစီအစဉ်မှာဘာတွေဆွေးနွေးကြမလဲကြည့်အောင်ပါ။
2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်အတွင်းမှာအကြိမ်နဲ့ဆွေးနွေးနေကြပြီဖြစ်ပါတယ်။နဝတာနာအဖစစ်အစိုးရ20လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာတက်မတော်ရဲ့သဘောထားဟာအဓိကအခန်းကဏ္ဍကနေပါဝင်နေသေးပါပဲ။ဒီမိုကရေစီအခြေခံစံနှုန်းတွေနဲ့ကန့်ညီမှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကျတဲ့အတ္တမတော်အနေနဲ့ဘလို့ရက်တီလှုပ်ဆောင်တဲ့လို့မြင်ကြပါသလဲအခုလာမဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနဲ့ပဲဖြစ်ဖြစ်အတန်းနဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ရဲ့ Facebook ကတော့ VOA Burmese News ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှိနေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
စနေညဗီဒီယိုရဲ့တိုက်ရိုက်လေလံအစီအစဉ်မှာသရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့ကျမ်းမာရေးကဏ္ဍပါ။အေးအေးပြက်ခြင်းမှကာကွယ်ရေးအကြောင်းကိုတင်ပြထားပါရစေ။အေးအေးပြက်ခြင်းအကြောင်းရင်းမျိုးစုံရှိပေမဲ့အကောင်းဆုံးအိပ်ဆက်ခြင်းအလေးထားတွေကိုသတိထားဖို့အရေးကြီးတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါရစေ။ဒီအကြောင်းစိတ်ကျမ်းမာအထူးကုဆရာဝန်ကြီးပါမောက်ကဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းဆွေးနွေးတင်ပြထားပါရစေ။
โอเคစိတ်ကျန်းမာရေးထူးထူးဆရာဝန်ကြီးဗမောက္ခဒေါက်တာညဝင်းကျော်ခင်ဗျာကျွန်တော်တို့ဒီအိပ်ဆက်ခြင်းရဲ့ကောင်းကျိုးတွေနဲ့အရေးပြက်ခြင်းရဲ့ဆိုးကျိုးတွေအကြောင်းပြောပြီးမှဒီတစ်ခေါက်တော့ဆရာရေးဒီအရေးပြက်တာကနေကာကွယ်နိုင်ဖို့အကြောင်းကိုအဓိကပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့အခုလိုကာကွယ်နိုင်ဖို့အတွက်ဒီအရေးပြက်တာကိုဖြစ်စေတဲ့အဓိကအကြောင်းရင်းတွေကိုစပြီးတော့ရှင်းပြပေးပါလားဆရာရေး
အိပ်ဆက်ခြင်းဆိုင်ရာပြဿနာတွေစိတ်ပြစ်စောတာတွေမျိုးစုံကလည်းစိတ်ဒီပရိုက်ဗေးရှင်းလို့ခေါ်တဲ့အရေးအပြက်များတဲ့ရှင်နေတယ်ဟိုအိတ်သက်ချင်းရဲ့အည်သွေးကိုပြည့်မီအောင်မအိတ်ရတာမျိုးတွေရှိပါတယ်အဲ့တော့အဲ့ဒီစိပ်ပြေဆိုတာလို့ခေါ်တဲ့အိတ်သက်ချင်းဆိုင်ရာယောဂရရားဟိုအိတ်ရင်းနဲ့အသက်ချူရက်ရက်သွားတဲ့စိပ်အက်နီယာလို့ယောဂမျိုးတွေဒါအလွန်မင်းအိတ်သက်တဲ့ဟိုနေခင်းမှာအိတ်ငယ်ပြီးညမှာမအိတ်နိုင်တဲ့ယောဂတွေ restless leg syndrome လို့ခေါ်တဲ့ခြေထောက်တွေကိုလှုပ်တည်ရန်ဖြစ်တတ်တဲ့ယောဂတွေနောက် night terrors တို့ဒါညမှာထပြီးတော့လန့်ပြီးတော့ဟော်ရာမျိုးတွေညမှာထပြီးတော့ရောင်ပြီးတော့ကြာလမ်းလျှောက်ကြတာတို့ဘာလို့ဆိုတော့ ုံမှန်ပြလစ်စင်လို့ခေါ်တဲ့ night sleep booking လို့ဆိုတဲ့ယောဂါတွေနောက်အသက်ယောဂါတွေတချို့နဲ့ခန္ဓာကိုယ်လှုပ်ရှားမှုကြွက်သားတွေလှုပ်ရှားတဲ့ယောဂါတချို့ကဒီ sleep disorder တွေထဲမှာပါတာပေါ့လေ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကကျွန်တော်တို့ဒီနေ့ခက်ကြီးမှာပေါ့ဆရာနော်ဒီအိပ်ဆက်ခြင်းတက်ပေါ့နော်ဥနာခဏခဏဟိုတရေနူရာတွေဖြစ်စေနိုင်တဲ့အနေအထားတွေရော
Thomas Edison သူမီးပြီးစပြီးတော့ထွင်တဲ့အချိန်ကစပြီးတော့ circadian rhythm လို့ခေါ်တဲ့အဲ့ဒီပုံစံဒီမှာလာပြီးတော့အနောက်ဆက်ဖြစ်တော့တာပြက်တော့တာပေါ့လူတွေကအလင်းရောင်ရှိတဲ့အချိန်မှာမအိပ်ရှင်ဘူးအလင်းရောင်ပျောက်သွားပြီးတော့ပေါင်တဲ့အချိန်မှာအိပ်တယ်ဒါဟိုရှိတော့ကတော့မီးမရှိသေးတဲ့အချိန်တော့ဘာပြဿနာမှမရှိဘူးလင်းရင်နိုးထလာလိုက်တယ်ပေါင်သွားရင်အိပ်လိုက်တယ်အဲ့ဒီ circadian rhythm ကပုံမှန်ဖြစ်နေတယ်ပုံမှန်ဖြစ်နေရတယ်ပြီးတော့အခုမီးပြီးအလင်းရောင်တွေထွင်လိုက်တယ်ထွင်လိုက်ပြီးတော့အခုဆိုပို့ဆိုးလာတယ်ကျွန်တော်ဟန်ဖုန်းလေးညဆိုလဲဟန်ဖုန်းလေးပို့ပြီးတော့နေတာမျိုးလို့ tablet တွေပို့ပြီးတော့ကြည့်နေကြတာမျိုးလို့နောက်တယ်လီဗီဇင်းကြည့်နေကြတာမျိုးလို့လောက်လာတဲ့အခါအဲ့ဒီ light တွေကကျွန်တော်တို့ရဲ့နေလုံးထဲကိုလာပြီးတော့ပြဿနာပေးတယ်အဲ့တော့အဲ့ဒီလိုမျိုးလူငယ်တွေကလေးတွေမှာလာတယ်လီဖုန်းကိုညမှာ Facebook တို့ social media တွေသုံးရပြီးတော့အေးကြီးတက်တာတွေကဟိုပို့ပြီးတော့များလာတော့တော်တော်များများတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဆရာကြီးဒီအိတ်ဆက်ချင်းကိုအနောက်ဆက်ပေးနိုင်တာတွေရှိသေးလားဆရာ
အဲအိတ်ဆက်ချင်းကိုအနောက်ဆက်ပေးနိုင်တာဆိုတော့လူငယ်ပြဿနာတွေရှိမယ်ဒီမှာရည်ပြဿနာရှိနေအထူးသဖြင့်စိုးရိမ်စိတ်တွေနဲ့ဖြစ်လာတဲ့ခါမှာပြလို့မရတဲ့ခါမှာဟာငါညရောက်ရင်အိပ်ပါမလားဆိုပြီးတော့ညရောက်မှဘူးပဲကြောက်နေတတ်တဲ့လူမျိုးတွေရှိတယ်။ဒါနဲ့မကောင်းပတ်ဝန်းကျင်ရဲ့အဆူညံမှုပေါ့ကျွန်တော်တို့ကလူနေထူတတ်လာတဲ့ခါမှာပတ်ဝန်းကျင်ကဆူညံတာတွေတချို့နေရာဒေသတွေမှာဆိုတော့ကျင်းတိမ်နဲ့တိမ်ကဟိုဘက်ဒီဘက်ကန့်နေပြီးတော့ကျတော့အတန်ဒီဆူညံတာတွေနဲ့အဲ့ဒီအနောက်ဆက်တွေကလည်းကျွန်တော်တို့ရဲ့အိပ်ဆက်ခြင်းကိုလာပြီးတော့ဒုက္ခပေးတတ်ပါတယ်
။ဟုတ်ကဲ့ဆရာကြီးအခုလိုထူချိုးတွေမဖြစ်အောင်ဘလို့ဆောင်ရယ်ရှောက်ရယ်နေဆရာအကျံပေးနေတယ်ဆရာကြီ
းဒီ sleep hygiene လို့ခေါ်တဲ့ဟိုအိပ်ဆက်ခြင်းနဲ့ပတ်သက်တဲ့အကောင်းဆုံးအိပ်ရမယ်တစ်သေးတယ်ရောသိစေချင်တာပေါ့လေအိပ်တဲ့သူဒီနေရင်းမှာအိပ်တာမျိုးတွေနော်တမီးလောက်တော့မေးလိုက်အောင်ပါပဲဆိုတာမျိုးတွေမမေးဘဲနဲ့နေဖို့တော့လိုလိမ့်မယ်အဲနေရင်းမှာ caffeine လို့ဟာမျိုးတွေနော်အထူးသဖြင့်7နာရီရဲ့နောက်ပိုင်းမှာ coffee တောက်တာမျိုးတွေရှောင်နိုင်ရင်ကောင်းတယ်အကောင်းဆုံးကတော့အချိန်မှန်အိပ်ချိန်မှန်ထားတဲ့အလေးကျင်ဒီလေ့ကျင်တာအင်မတန်ကောင်းပါတယ်တချို့ကတော့စနေတနင်္ဂနွေကျရင်တော့ပိုးအေးလိုက်မယ်ဆိုတော့ပိုးအေးတက်တာတွေဖြစ်တယ်အဲ့ဒါကလည်းမကောင်းခန္ဓာကိုယ်အတွင်းမှာနာယီတစ်လုံးထည့်ထားသလိုပဲဒီချိန်လိုအိပ်မယ်ဒီချိန်လိုနိုးမယ်ဆိုတာမျိုးလေ့ကျင်ထားလို့ရှိရင်ဒါအကောင်းဆုံးနံပါတ်1ပေါ့အဲနောက်မအိပ်ခင်မှာ relax လုပ်တဲ့အိပ်ခါနီးပြီးဆိုတော့စာလေးနည်းနည်းပါးပါးဖတ်လို့ရတယ်ရိုးရိုးစာအုပ်နဲ့စာဖတ်မယ်ဆိုဖတ်လို့ရတယ်ဟိုကွန်ပျူတာတွေဒီ tablet ဒီနဲ့ဖတ်တာတော့မကောင်းဘူးနောက် meditation လုပ်ခေါ်တဲ့အသက်ပြင်းပြင်းရှူသွင်းရှူထုတ်လုပ်တာကောင်းတယ်ရည်နွေးနွေးလေးနဲ့ရည်ချိုးပေးတာတွေပါလေကောင်းတယ်။ညနေဘက်ဆိုရင်အိခါနီအစာစားတာတွေကတော့ရှောင်သင့်တယ်။အနောက်ဘက်က electric device တွေကတော့လုံးဝရှောင်တာကောင်းတယ်။ဒီတင်ကန်တွေပါလေလည်းမှန်မှန်လုပ်ဖို့လိုတယ်။
ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဘာတွေလုံးဆောင်သင့်တယ်လဲ
။အိယာလည်းအရင်စကားပြောလာတယ်။အိယာနဲ့အိစ်စစ်တာရဲ့ပတ်ဝန်းကျင်နဲ့အင်မတန်အရေးကြီးတယ်။ပတ်ဝန်းကျင်ကစုညာမှုကင်းမရမယ်၊တိတ်သိမ့်နေရမယ်၊ရင်းသက်နေမယ်။အိယာလေးကလည်းဖြစ်နိုင်လို့ရှိရင်နည်းနည်းလေးအေးတာကောင်းတယ်ပေါ့နော်။23 degree centigrade လောက်ဒါမှမဟုတ်လို့ရှိရင်လည်း60-65 degree Fahrenheit လောက်အတွင်းမှာထားပြီးတော့အိပ်ရင်ကောင်းတယ်လို့ပြောကြတယ်အဲ့တော့အိပ်တဲ့ကျွန်တော်တို့အိပ်ရာလည်းမမာလွန်မပျော်လွန်ကောင်းနေရာလည်းမမာလွန်မပျော်လွန်ဖြစ်ဖို့လိုပါတယ်အလင်းအောင်မရှိရင်အကောင်ဆုံးပဲဖြစ်နေအခန်းထဲမှာအိပ်ပြီဆိုရင်တော့မီးမိတ်ပြီးတော့အိပ်တာအကောင်ဆုံးပဲအဲ့တော့အဲ့လိုမျိုးသက်တောင့်သက်တာရှိတယ်ဆိုလို့ရှိရင်အိပ်ပျော်ဖို့ခွင့်လန်းပိုပြီးများလာပြီ
ဟုတ်ကဲ့ဆရာနောက်ထပ်ရော
နောက်တစ်ခုကရက်တို့ခြေလိပ်တို့အစာနေ့ငနေစားတာတို့ကိုညနေဘက်မှာဆောင်မှုဆောင်နေမှာလေအရက်ဒီစိတ်လိုက်ဒီတောက်တာကော်ဖီတွေတောက်တာလည်းဒါပြပြအိတ်ဆက်ခြင်းကိုဒါပြပြအနောက်ဆက်ဖြစ်တယ်နောက်တစ်ခုကအလွန်မင်းစက်တဲ့အစားတောက်တွေစားတာတို့ကလည်းအိတ်ဆက်ခြင်းကိုလာပြီးတော့အနောက်ဆက်ပြီးပါတယ်အဲ့ဒါကြောင့်မို့ဒါတွေကိုတော့ဆောင်နေခြင်းပါတယ်တကယ်လို့အဲ့လိုမျိုးလာအိယာလေးရတဲ့အခန်းသားလည်းကောင်းတယ်တက်တောင့်တက်တာလည်းဖြစ်တယ်စိတ်လည်းတိတ်ဆိတ်တယ်အလင်းရောင်လည်းမရှိဘူးဒါပေမဲ့အိတ်လိုကမပျော်ဘူးအိယာဖြစ်နေတယ်ဆိုလို့ရှိရင်တော့အဲ့ဒီအိယာကနေပြီးတော့ခဏထားပြီးတော့ကြော်ရီပါချီချော့ပြော့နဲ့တက်တောင့်တက်တာဖြစ်လာအောင်ဒါစောစောပြောတဲ့တခြားတနေရာမှာစာဖတ်တာမျိုးလေးတွေပါလေးတွေသွားလုပ်လို့ရပါအဲ့တော့အိယာတော့ဒါအိတ်ဖို့အတွက်ပဲအသုံးပြုတာကောင်းပါတယ်အိယာပေါ်မှာနေပြီးတော့တယ်လီဗီဇင်းလမ်းကြည့်တာတို့ဘာလို့မလုပ်ရင်အကောင်းဆုံးပဲဖြစ်ပါတယ်အဲ့တော့စိုးရိမ်ကြတွေစိတ်တူကြတွေဒေါသထွက်ကြကိစ္စတွေနဲ့အလုပ်ကိစ္စတွေကိုအိယာဝန်ကန်ကြီးမှမေ့ပစ်ထားတာအကောင်းဆုံးဖြစ်ပါတယ်အဲ့တော့ဓာရီလုံးရဲ့သားနဲ့မှဒီလိုမျိုးဒါစိတ်ဖိုက်ကြီးနေကောင်းအောင်လုပ်ထားတဲ့ဈာတွေကမှဖြတ်ပြီးတော့အိပ်ပွေရအတွက်ခင်မိပါတယ်ဆိုရင်တော့တက်ကြွနားလဲတဲ့ဆရာဝန်နေနဲ့တိုင်ပင်ပြီးတော့ဘာကြောင့်အိပ်ဆက်ချင်းဆိုင်ရာပြဿနာတွေဖြစ်နေရတာလဲဘာကြောင့်အိပ်မပျော်ဖြစ်နေရတာလဲဆိုတော့ယောဂအခြေခံအကြောင်းတရားတွေကိုရှာပြီးတော့ကုသမှု
အများဆုံးခံယူသင့်တဲ့အကြောင်းလေးပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာကြီးတခုပါဆရာတကယ်လို့များညဘက်မှာစောစောအိပ်ရာမဝင်နိုင်လောက်အောင်အလုပ်များခဲ့ကြရင်ပေါ့နော်မနေ့ဒီအလင်းအောင်ရလာတဲ့အချိန်မှာအလိုလိုဒီအုံနောက်ကနေနိုးသွားတတ်တဲ့အတွက်သူတို့အတွက်ဆင်ရောဆရာကြီးဘယ်လိုအကြံပေးနိုင်မလဲအလင်းအောင်ရှိတဲ့အချိန်မှာအိပ်နေအောင်လေ
ကျွန်တော်တို့အဲ့ဒါကြောင့်မလို့ဟိုမျက်လုံးလေးတွေကိုကာတဲ့ဟာလေးတွေကြီးထွင်ထားကြပေါ့လေမျက်လုံးလေးတွေကာတဲ့ဟာတွေကျွန်တော်တို့လေးမြန်မော်ရောက်ရင်မျက်လုံးလေးတွေကာတဲ့အဲ့အလင်းအောင်မျက်လုံးကာတဲ့ဟာလေးရဲ့အလင်းအောင်ကာတဲ့ဟာလေးရဲ့ကျွန်တော်နားထဲမှာလည်းနားထဲမှာထည့်လို့ရတဲ့ rubber တုံးလေးနဲ့ဒီကစူညာတဲ့အတန်တွေကိုမကြားရအောင်ထည့်တဲ့ကိရိယာလေးတွေလေးနဲ့ဒီပေါ်မှာပေးတတ်ပါတယ်အဲ့လိုပေးတဲ့ဟာမျိုးလေးကိုသုံးပြုမယ်ဆိုလို့ရှိရင်အဆင်ပြေနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့တိုင်းရင်သတင်းလွှာကိုတင်ပြပါမယ်ထိုင်းခြေဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တင်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကစစ်ဘေးဒုက္ခသည်တွေကိုပြည်နယ်လွတ်တော်ဥက္ကဋ္ဌနဲ့လွတ်တော်ကိုယ်စားလှယ်တွေတွားရောက်တွေ့ဆုံပြီးတော့အကူအညီတွေပေးဆောင်ခဲ့ပါတယ်ကရင်ပြည်နယ်ဖားပုံခရိုင်မှာတပ်မတော်နဲ့ KNU လက်အောက်ခံတပ်တို့အကြားစစ်ရေးတင်းမာလာပြီးတော့ဒေသခံတွေဆစ်ရှောင်နေကြရတယ်ဆိုတာနဲ့နိုင်ငံတော်အတိုင်ပညာပုဂ္ဂိုလ်ရဲ့ကရင်ပြည်နယ်ခီးစဉ်ဟာမဲဆွဲစီယုံတာလို့ကရင်နိုင်ငံရေးပါတီခေါင်းဆောင်တွေကဝေဖန်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရသစ်တောင်မြို့နယ်မယူကန်းစေတီပြင်ကျေးရွာတွေမှာခိုးလုံနေကြတဲ့စစ်ဘေးဒုက္ခသည်တွေကိုရခိုင်ပြည်နယ်လွတ်တော်ဥက္ကဋ္ဌဦးဆန်ကျော်လာဦးဆောင်တဲ့လွတ်တော်ကိုယ်စားလှယ်တွေကဒီလ25ရက်နေ့ကတွားရောက်တွေ့ဆုံခဲ့ပါတယ်စေတီပြင်ကျေးရွာမှာဘူးဒီတောင်နဲ့ရတိတောင်မြို့နယ်တွေကနေရစွန့်ခွာတူဒုက္ခသည်4000ခန့်ခိုးလုံနေကြပြီးဒီတွေ့ဆုံမှုမှာဒုက္ခသည်တွေရဲ့ကျန်းမာရေးပညာရေးတွေအပါအဝင်အခြေအနေတွေကိုလေ့လာခဲ့တယ်လို့စံအိတ်တရာကျော်ကိုလည်းလူတန်းခဲ့တယ်လို့ဒုက္ခသည်တူဖြစ်သူဦးကျော်မောင်ကပြောပါရယ်ရတိတောင်မြို့နယ်တခုတည်းမှာပဲဒုက္ခသည်ပေါင်း9000နီးပါးရှိနေပြီးရခိုင်ပြည်နယ်တခုလုံးအတိုင်းအတာနဲ့ဆိုရင်ဒုက္ခသည်ပေါင်း3000ကျော်ရှိနေတယ်လို့အရက်ဖက်အဖွဲ့အစည်းတွေရဲ့စည်းရင်းတွေအရသိရပါတယ
်ကရင်ပြည်နယ်ဖားပုံခရိုင် KNU တပ်မဟာ9တီရမှာတပ်မတော်နဲ့ KNU လက်အောက်ခံတပ်ကြားစည်းရင်းသိမ်းမှလာပြီးစစ်ဘေးရှောင်ပြည်သူဦးရေတိုးလာနေတာကြောင့်ဒေသခံတွေစိုးရိမ်မှုတွေမြင့်တက်လာနေပါတယ်အခုလ22ရက်နေ့မှာ KNU တပ်မဟာ9လက်အောက်ခံတပ်ဖွဲ့တွေနဲ့စစ်စင်ကုကရေးဌာနချုပ်လက်အောက်ခံတပ်ရင်းတို့ကြားမှာပြစ်ကတ်မှုဖြစ်ပွားခဲ့တယ်လို့တမရော်ဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ကတ်မှုရှိနေပြီးတမရော်ဘက်ကကရင်ပြည်နယ်နယ်ကြားစောက်တပ် PGF တပ်ဖွဲ့တွေလည်းပါဝင်လာတယ်လို့လည်း KNU ဘက်ကသတင်းထုတ်ပြန်ထားပါတယ်အခုလတွင်တမရော်ကနေဖာပုံခရိုင်တကူတဲကျေးရွာမှာလက်နက်ကြီးနဲ့ပစ်တာကြောင့်လူရေ300ကျော်စစ်ဘေးရှောင်နေရတယ်လို့လက်ရှိပဋိပက္ခတွင်ရှိနေပြီးလူရေ1000ကျော်ကလည်းစစ်ရှောင်မှုပြင်းစင်နေတယ်လို့နယ်မြေခံအရဖက်ဖွဲ့စည်းတွေကပြောပါတယ်
ဒီမိုကရေစီစနစ်အခြေခံမှုများထဲမှာအရေးကြီးဆုံးတစ်ခုဖြစ်တဲ့လုံခြုံရေးတပ်ဖွဲ့အလုံးကိုအယက်သားအစိုးရလက်အောက်သို့ထားရှိနိုင်ရေးအခြေခံမှုချမှတ်နိုင်မှသာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အောင်မြင်နိုင်မယ်လို့ဖေဖော်ဝါရီလ20ရက်နေ့ကကြေညာတဲ့82နှစ်မြောက်ချင်းအမျိုးသားနေ့မှာချင်းအမျိုးသားတပ်ဦး CNF ဒူဥက္ကဋ္ဌနဲ့ဒေါက်တာဆလိုင်းလျံမုံစခေါင်းကပြောဆိုလိုက်ပါတယ်လုံခြုံရေးတပ်ဖွဲ့အလုံးအယက်သားအစိုးရလက်အောက်မှာထားရှိနိုင်ရေးအခြေခံမှုကိုမချမှတ်နိုင်ရင်လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းချင်းဆိုတဲ့ disarmament demobilization and reintegration DDR security sector reform SSR ကိုဖော်ဆောင်လို့မရတယ်လို့ပြည်တွင်းစစ်လဲချုပ်ငိမ့်နိုင်မှာမဟုတ်ဘူးလို့ဒေါက်တာဆလိုင်းလျံမုံစခေါင်းကပြောပါတယ
်စရုပ်ရချင်းပြည်တော်စုငင်းချမ်းရေးညီလာခံမကျင်းပမီရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကိုရှမ်းပြည်နယ်တောင်ပိုင်းလင်ခေခရိုင်လင်ခေမြို့မှာကျင်းပသွားမှာဖြစ်ကြောင်း NCA လက်မှတ်ရေးသူသားတဲ့ RCSS SSC ကထုတ်ပြန်လိုက်ပါတယ်ဖေဖော်ဝါရီလ23ရက်နေ့ကနေ24ရက်နေ့ထိလွယ်တိုင်းလျံဘူဒနာချုပ်မှာကျင်းပပြုလုပ်ခဲ့တဲ့ RCSS SSC ရဲ့အကြိမ်နဲ့စိန်မြောက်နှစ်ပတ်လည်စီဝေးပြီးမှထုတ်ပြန်လိုက်တာဖြစ်ပါတယ် လက်ရှိမှာတော့ဆွေးနွေးပွဲဖြစ်မြောက်ရေးကော်မတီမပွဲစည်းရသေးကြောင်းမလနှောင်းပိုင်းမှာအကျိုးတွေ့ဆုံပွဲပြုလုပ်သွားမှာဖြစ်ကြောင်းပြောခွင့်ရပူမှုခန်းဆန်ကပြောပါရယ်2019ခုနှစ်တုန်းကရှမ်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲကိုတောင်ကြီးဒါမမဟုတ်ပင်လုံးမှာကျင်းပဖို့စီစဉ်ခဲ့ပေမဲ့အစိုးရတပ်မတော်ကနေခွင့်မပြုတဲ့အတွက်တတိယကြိမ်ပြည်ထောင်စုငင်းချမ်းရေးညီလာခံမှာရှမ်းမြူနယ်လူထုရဲ့စံတမပါဝင်ခဲ့ပါဘူ
းမွန်ပြည်နယ်ရေးမြို့နယ်ကလကုတ်ကျွန်းပေါ်မှာရေနက်စိတ်ကန်လေရင်ကွင်းစတဲ့အကြီးစားစီမံကိန်းတွေအကောင့်ထဲပေါ်လာမှာကိုတရခန့်ပြည်သူတွေကစိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့မိုးရာသီကာလအတွင်းကကလကုတ်ကျွန်းအပေါ်စိတ်အနီးရှိပရှူးချောင်းမြေနေရာတဝိုက်မှာအနီရောင်အလံတိုင်တွေစိုက်ထူထားပြီးမြေနေလန်းအသစ်ဖောက်လုပ်ထားတာကလေရင်ကွင်းလုတ်ဖို့အတွက်ဆိုပြီးရေတက်အရာရှိတွေကပြောတယ်လို့ကလကုတ်ကျွန်းကြီးဝအုပ်ချုပ်ရေးမှူးကပြောပါတယ်။အဆိုပါအကြီးစားစီမံကိန်းတွေအကောင့်ထဲပေါ်မယ်ဆိုရင်ကလကုတ်ကျွန်းဒေသခံတွေရဲ့စီးပွားရေးလုပ်ငန်းမြေယာများအပါအဝင်လုပ်ငန်းတွေအလုံးပျက်စီးဆုံးရှုံးမှာကိုစိုးရင်ထိတ်လန့်နေတာဖြစ်ပါတယ်။မွန်ပြည်နယ်ဒေတာဘက်ဆောင်ဖွံ့ဖြိုးရေးစီမံကိန်းအနေနဲ့ကလကုတ်ကျွန်းမှာရင်းနှက်စိတ်ကန်းစီမံကိန်းတစ်ခုတည်ဆောက်ဖို့မွန်ပြည်နယ်အစိုးရနဲ့ BTOC Construction and Engineering Company Limited တို့2019ခုနှစ်ကနားလည်မှုစာချုပ်လွှာ MOU လက်မှတ်ရေးထိုးခဲ့ပြီးဖြစ်ပါတယ်။
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်အတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာလာမယ့်2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးခီးစဉ်ဖြစ်တယ်လို့ကရင်နိုင်ငံရေးပါတီခေါင်းဆောင်တွေကဝေဖန်ပြောဆိုလိုက်ပါတယ်။မိခင်လျာမုံကစူးစီးတင်ဆက်ထားပါတယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အစိုးရဖွဲ့ဝင်တွေကရင်ပြည်နယ်အတွင်းလူထုတွေးဆောင်ပွဲတွေပြုလုပ်ခဲ့တာဟာလာမယ့်ရွေးကောက်ပွဲအတွက်မဲဆယ်စည်းရုံးခြင်းဖြစ်တယ်လို့လည်းဖလုံစွာဒီမိုကရက်တစ်ပါတီဒုဥက္ကဋ္ဌမအောင်ပြည်စိုးကပြောပါတယ်
။ဘာပဲပြောတာအစိုးရကပြည်သူလူထုနဲ့တွေ့ဆုံတယ်၊ဆွေးနွေးတယ်၊တင်ပြချက်တွေနားထောင်တယ်၊တန်ကြလို့ဖြေရှင်းပေးတယ်လို့ဆိုပေမဲ့တစ်ဖက်က2020နဲ့နီးလာတဲ့ပုံမှာဒါရွေးကောက်ပွဲမဲဆွယ်တယ်လို့ပဲဒါယူဟိုသုံးသပ်ပြပြီ။
ဒေါအောင်ဆန်းစုကြည်ရဲ့လူထုတွေးဆုံပွဲတွေကိုကော့ကရိုက်၊ကျန်အင်းစိတ်ကြီး၊မြဝတီနဲ့လှိုင်းဝဲမြို့တွေမှာဖေဖော်ဝါရီ24နဲ့25ရက်တွေမှာကျင်းပပြုလုပ်ခဲ့တာဖြစ်ပြီး NLD ပါတီဝင်တွေနဲ့ဒေသခံတွေတောင်းနဲ့ချီပြီးတက်ရောက်ခဲ့တာပါ။ဒါအပြင်ဒေါအောင်ဆန်းစုကြည်ရုပ်ပုံပါတဲ့ We Stand With You ဆိုင်းမုတ်တွေကလည်းနေရာတိုင်းမှာပြန့်နှံ့နေတယ်လို့လည်းမအောင်ပြည်စိုးကဆက်ပြောပါတယ်။
We stand with you ဆိုတဲ့ signboard ကလည်းဒီလိုပြန့်နှံ့နေတယ်။ဒါကလည်းကျွန်တော်တို့ယူသားပြောမယ်ဆိုတော့ဒီကဝဲမှာဒါတနည်းတစ်ပုံချင်းနေသူယူပြီးတော့ဒါ message ဆီယူနေလို့ပဲယူဝဲပြောပြရစီ
။ကော့ကရိတ်မြို့လူထုတွေးဆောင်ပွဲတွေမှာကိုအာနာရှိတဲ့အခါကျတော့ငါလှုပ်ချင်တာလှုပ်လို့ရတယ်ဆိုပြီးရွေးချယ်ပိုင်ခွင့်ကိုလွဲသုံးစားလှုပ်ခဲ့ကြတဲ့သူတွေရှိတယ်လို့လည်းဒေါအောင်ဆန်းစုကြည်ကခုလိုပြောပါတယ်။
ကိုအာနာရှိတဲ့အခါကျငါလွတ်ချင်တာလွတ်လို့ရတယ်ဆိုပြီးလွတ်ကြတယ်။အဲ့တော့ရွေးချယ်ပိုင်းခွင့်ကိုအလွဲသုံးစားလွတ်ကြတယ်။ရွေးချယ်ပိုင်းခွင့်ကိုအလွဲသုံးစားလွတ်တဲ့အခါကျတော့တာဝန်တွေမကျေဘူး။တာဝန်တွေမကျေတဲ့အခါကျတော့အာနာကြောင့်မလို့ပျက်စီးသွားတဲ့အဆင်ကိုဖြစ်တယ်။အာနာရှိလို့လွတ်ပိုင်းခွင့်ရှိလို့ဒီဟာကိုမှမှကန်ကန်သုံးသွားမယ်။မှမှကန်ကန်ရွေးချယ်ပြီးတော့အများအကျိုးသက်သုံးသွားမယ်ဆိုရင်ဒါဟာရွေးချယ်ပိုင်းခွင့်မှန်တယ်။မှန်လို့တာဝန်ကျေတယ်။တာဝန်ကျေလို့ကိုယ့်ရဲ့ဘဝဟာအဓိပ္ပာယ်ရှိတယ်။
အလားတူကချင်၊ကယား၊ရှမ်းနဲ့ချင်းပြည်နယ်တွေကိုပြီးခဲ့တဲ့ဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေမှာဒေါအောင်ဆန်းစုကြည်တွားရောက်ပြုလုပ်ခဲ့တဲ့လူထုတိစုံဝဲတွေဟာနိုင်ငံတော်စည်းရိမ်နဲ့တွားလာမဲဆွယ်နေတာဖြစ်တယ်လို့လည်းတိုင်းရင်းသားပါတီခေါင်းဆောင်တွေကဝေဖန်ထောက်ပြခဲ့ပါတယ်ရှင်
။ဆက်ပြီးတော့ KBC ကလူငယ်တာဝန်ခံဓမ္မမှုတော်ဆောင်ဆရာတူးထန်နဲ့ကျော်ပုံစုတောင်းတောင်တာဝန်ခံသိခါတော်ရဆရာတော်ဦးပြီးမှဒေါလုံးတို့ကိုဖေဖော်ဝါရီလ5ရက်နေ့ကကျင်းပပြုလုပ်တဲ့260ပြည့်ကချင်တော်လှန်ရေးနေ့အခမ်းအနားနဲ့ပတ်သက်ပြီးတော့တမတော်ကဖန်စီထိန်သိမ်းတရားဆွဲဆိုရာကနေပြန်လည်လွတ်မြောက်လာပြီးဖြစ်ပါတယ်။ဒီအကြောင်းကိုတော့အမိကစူးစီးထားပြီးတော့နိုင်ကိုအိမ်ကနေတင်ဆက်ပေးပါမယ်ရှင်
။မတရားသိမ်းဆက်သွယ်မှုဥပဒေပုံမှန်18မြေဆောင်တဲ့နဲ့တရားဆွဲဆိုခံစားရတဲ့ကချင်ထမအမှုဆောင်ဆရာနှုတ်ဦးအနေနဲ့ပြည်မှုသဆုံတရားကျူးလွန်ခြင်းမရှိခဲ့လို့ဖေဖော်ဝါရီ20ရက်နေ့ကပြန်လည်လွတ်မြောက်လာတဲ့ကြောင်းကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ကထမအမှုတော်ဆောင်ကျော်ပွန်စုတောင်းတောင်တာဝန်ခံတိတ်ခါတော်ရဆရာဥပိမာတောင်လွန်ကပြောပါတယ
်ဆရာအနေကြတော့အဲ့ဒီ second တိကလုံးဝမမြောက်လို့ထင်တာပဲကျွန်တော်ကြာရင်ရောက်လဲပြန်လွတ်မယ်လို့ပဲအဲ့လိုထင်တာဘာကြောင့်ကျွန်တော်တို့က second တိနဲ့ပတ်သက်တဲ့အလုပ်ဘာမှမလုပ်ဘူးလေကျွန်တော်တို့နားလေကြတော့ KAO ကိုရိတ်ခါပို့တာလို့လက်နဲ့ဝေပေးတာလို့အဲ့မျိုးတစ်ခုခုပေါ့နော်
ကိုကြီးပေးလို့သူအကျွန်တော်အဲ့လိုပဲထင်တာလုံးဝမဆက်ဆက်မရှိဘူးရုံရောက်လဲကျွန်တော်တို့ကလွတ်မှာပဲလို့ပဲထင်တယ်သူတို့အနေနဲ့ကျော်ပွန်ဆူတောင်းတောင်းမှာပြုတ်လုပ်တဲ့ကချင်တော်လိုင်းရင်းနဲ့ပြဿနာတင်ဆက်မှုအစီအစဉ်မှာဥဆောင်သူများမဟုတ်တလို့ပါဝင်ချင်းလည်းမရှိကြောင်းတိတ်ခါတော်ရဆရာတို့ဥပီမာတောင်လွမ်းကပြောပါတယ်ဒီတရားဆွဲဆိုမှုတွေကြတော့ကျွန်တော်တို့ရောက်ကြကျွန်တော်မှာမရှိ ဒီငယ်ချင်းဆရာတူးထောင်ဆိုရင်အဲ့ဒီစိတ်ရှုမှလူငယ်တွေကိုဥဆောင်ပြီးမှစိတ်ရှုဖြစ်မြောက်ရေးကိုဥဆောင်တာပါလူငယ်တာဝန်ခံဆရာတူးထံကတော့တမတော်ဘက်က၎င်းတို့နှုတ်ကိုဖမ်းဆီးထိန်းသိမ်းတရားစွဲဆိုခဲ့တဲ့အနေထားနဲ့ပတ်သက်လို့အခုလို့ပြောပါရယ်ပြဿနာတစ်ခုရယ်ပြီးတော့အဲ့ဒီကမှာထောင်သားတွေဝင်နိုင်တဲ့မှာဆိုရင်စစ်သားမတ်တဆိတ်လေးတွေပါပေါ့အဲအဲ့ဒီအတွက်ဝင်နိ
ကျန်းမာရေးကျူးဆောင်ဖွဲ့ပီစီဂျီတချင်းအတိုင်းပင်ငါဖွဲ့တမရတို့ရဲ့ညှိနှိုင်းမှုကြောင့်တမရဘက်ကလည်းအမှုကိုပြန်လည်ရုပ်သိမ်းပေးလိုက်ခြင်းဖြစ်တယ်လို့ပြန်လည်လွှင့်မြောက်သူတွေကပြောပါတယ်အခုလိုမျိုးမှုကိုတမရဘက်ကရုပ်သိမ်းကြေးပေးလိုက်တဲ့အတွက်ပြည်သူနဲ့တမရကြားအပြုတ်တော်ဆောင်နဲ့ဆက်ဆံရေးကိုတည်ဆောက်လာနိုင်တဲ့အတွက်ကောင်းမွန်တဲ့လက္ခဏာတစ်ခုဖြစ်တယ်လို့လူမ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်ရသေတောင်မြို့နယ်ကစစ်ဘေးဒုက္ခသည်တွေကိုပြည်နယ်လွတ်တော်ဥက္ကဋ္ဌဦးဆန်ကျော်လဦးဆောင်တဲ့လွတ်တော်ကိုယ်စားလှယ်တွေကနေတွားရောက်တစ်ဆုံခဲ့ပြီးအကူအညီပေးဆောင်ခဲ့ပါတယ်။ကရင်ပြည်နယ်ဖပွန်ခရိုင်ဒေသမှာတပ်မတော်နဲ့ KNU လက်အောက်ခံတပ်အကြားစစ်ရဲတင်းမာလာပြီးစစ်ဘေးရှောင်ပြည်သူဥယျာဉ်တိုးပွားလာနေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တိုင်းချီဆိုင်ဘီအန်အိုင်ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းသားဒေသကထူးခြားဖြစ်စဉ်တွေကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာ။ VOA ကထုတ်လွှင့်သမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒီတဲ့ချင်းတောင်းညင်နေဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက voa မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။ခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပ
ါ။ပြည်နယ်ငယ်ပြင်ပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုခြေနေရကမ္ဘာတဝန်းနိုင်ငံတွေအတွက်အကြီးအမားဆုံးအန္တရာယ်ဖြစ်လာနေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ကမ္ဘာပေါ်ကတခြားနေရာတွေမှာကြုံနေရတဲ့အခြေအနေဟာအခုခါမှာအလုံးအတွက်စိုးရိမ်စရာအကောင်းဆုံးကိစ္စဖြစ်တဲ့အကြောင်း WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကြာသပတေးနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ။ဒီနိုင်ငံမှာကူးစက်မှုနှုန်းကျဆင်းလာနေပေမဲ့တခြားနိုင်ငံတွေမှာကူးစက်မှုအသစ်တွေထပ်မံတွေ့ရှိနေရတဲ့အတွက်ကမ္ဘာခေါင်းဆောင်တွေပြက်ပြက်သားသားဆုံးဖြတ်ချက်ဖို့ချကြဖို့လိုပြီးလို့လဲဒရွေးချိုကြီးကသတိပေးထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့အတွက်နိုင်ငံတကာကုန်သွယ်ရေးနဲ့ကုန်ထုတ်လုပ်မှုတွေအပေါ်ရက်ခတ်လာမှာကိုစိုးရိမ်မှုတွေနဲ့တူကမ္ဘာတဝန်းစတော်ဈေးတွေစဉ်ချင်းချိုးလာအောင်ကြာဆင်းလာနေပါတယ်။အမေရိကန်ပြည်သူကဒေါ်ဂျွန်စင်ဆက်အင်ဒက်စထရီရှယ်အဗရိဂျာဆိုရင်လဲ1192မှတ်ထိကြာဆင်းသွားတဲ့အတွက်တရက်အတွင်းအများဆုံးကြာဆင်းမှုဖြစ်နေသမိုင်းဝင်ဖြစ်သွားပါတယ်။ဒါဆိုရင်နယူးယောက်ဈေးကွက်မှာတရက်ထဲ4ရက်တိုင်းနှုန်းထိကြာဆင်းခဲ့တာဖြစ်ပါတယ်။ကမ္ဘာဈေးကွက်မှာလည်းဈေး4ရက်ဆက်တိုက်ဆိုလို့ဈေးနှုန်းတွေဆက်လက်ကြာဆင်းနေတာပါ။မြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေပေါ်ပေါက်နေရတဲ့အခြေခံကြောင်းရင်းနေတဲ့ဒီမိုကရေစီအခြေခံတွေအားနည်းတာအဖြစ်ကျူးလွန်သူတွေအရေးယူမခံရဘဲကင်းလွတ်ခွင့်တွေရနေတာတရားဥပဒေစိုးမိုးရေးအားနည်းတာအရက်ဖက်ကကြီးကြပ်ခွင့်မရတာစရည်ပေါ်မှာအခြေခံနေတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကပြောဆိုလိုက်ပါတယ်။ရစူးဝက်လောက်ကျင့်သုံးခဲ့တဲ့အစိုးရရဲ့မူဝါဒတွေဥပဒေတွေအားလည်းဘာသာရေးလူမျိုးရေးခွဲခြားမှုတွေကိုအားပြရရောက်နေတဲ့အကြောင်းကြာသပတေးနေ့ကကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာကော်မရှင်နာမင်းကြီးကပြောဆိုသွားတာပါ
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမင်းထွန်းဖြစ်ပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာရော Greg Burns ဖြစ်ပါတယ်။တောင်းကြနေမနက်ဘက်6:00နာရီ9:00နာရီထိထုတ်လွှင့်တဲ့ VOA စီစဉ်တွေကိုလိုင်းနိုမီတာ30.48အပြင် VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သတင်းရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွေရာနေ့တစ်နေ့ဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.